Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2015ခုနှစ်ဧပြီလ24ရက်တောက်ကြနေ့ညဘက် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါအီတလီမှာဗာတီကန်နန်းတော်ကိုဝင်ရောက်စီးနှင်းဖို့အတွက်စီစဉ်နေတယ်လို့တန်တရာဖြစ်သူတွေကိုဖမ်းဆီးနိုင်ဖို့အတွက်အီတလီရဲတွေစူးစမ်းနေပါတယ်အဖရိကနိုင်ငံတွေမှာကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ဘန်ဒေါစိတ်တက်ကိုဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတကဒီကနေ့ပဲပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညို
အခုညဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အလုသမားတွေရဲ့အနှိမ်ဆုံးလောက်ခလာစာတတ်မှတ်ရေးလူမှုဖူလုံရေးဝန်ကြီးဌာနကတတ်မှတ်ပေးမယ်လို့ပြောဆိုချက်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကအလုသမားအလုရှင်တွေကိုတွေ့ဆုံခဲ့တဲ့အချိန်ဒီမြန်မာပြည်ကအထင်ကြီးစီးပွားရေးလုပ်ငန်းရှင်ကြီးတဦးပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားတာကိုဖြေလျှော့ပေးလိုက်တာပါကြောင့်ပါလေ UNFCCI ရဲ့ဗဟိုအလုပ်မှုဆောင်ဦးမြတ်သိန်းရဲ့ပြောပြချက်တစ်ခါမြို့သားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတပည့်ရဲ့တက်ကြွလှုပ်ရှားသူတွေကိုရုံးထုတ်ဆွဆွဲတဲ့တရားစွဲချက်တင်တဲ့အခြေအနေတွေကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်
လွန်ခဲ့တဲ့နှစ်ပေါင်းတရာကအော်တိုမန်တူရကီတွေတပ်ဖြတ်တာခံခဲ့ရတဲ့အာမေးနီးယန်းတွေအတွက်အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်လာကြတဲ့ကမ္ဘာခေါင်းဆောင်တွေကိုအာမေးနီးယန်းသမ္မတဆာဂျေးဆာကာစီယန်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပထမကမ္ဘာစစ်ကြီးအတွင်းကအသက်ခံခဲ့ရသူတွေအတွက်တည်ဆောက်ထားတဲ့အထိမ့်မှန်ဗိမာန်မှာကျင်းပတဲ့အခမ်းအနားကိုပြင်သစ်ရုရှားဆာဗီးယားခေါင်းဆောင်တွေတက်ရောက်လာကြတာဖြစ်ပြီးဖြစ်ပျက်ခဲ့တာတွေကိုမေ့မဖြစ်ဖဲလူသားတန်ဖိုးကိုမြှင့်တင်ဖို့လှုံ့ဆော်မှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။အာမေးနီးယန်းအများပြားနေထိုင်တဲ့ပြင်သစ်နိုင်ငံကသမရဖရန်ဆွာအော်လန်ကတူရကီတွေဟာအာမေးနီးယန်းတွေကိုအဲ့ဒီကမ္ဘာစစ်တွင်းကသူတို့ရဲ့ရံဘက်ဖြစ်တဲ့ရုရှားရဲ့ဘက်တော်သားတွေလို့ယုံကြည်တာမှုတပ်ဖြတ်ခဲ့ကြတာဖြစ်ပြီးဒီဖြစ်ရပ်ကိုဘယ်တော့မှမေ့မှာမဟုတ်ကြောင်းပြောပါတယ်ရုရှားသမရဗလာဒီမီယာပူတင်ကတော့ဒီလိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေမျှတမှုရအောင်ဘာနဲ့မှလုပ်ပေးလို့ရနိုင်မှာမဟုတ်ကြောင်းပြောကြားခဲ့တာပါခေါင်းဆောင်တွေဟာဘယ်တော့မှမေ့မရတဲ့အထိမ့်မှတ်ဖြစ်တဲ့နှင်းစီပန်းအဝါရံတပွင့်စီကိုအထိမ့်မှတ်နေရာမှာချပြီးဂုဏ်ပြုခဲ့ကြပါတယ်ယူရိုပင်မှာကျင်းပတဲ့ဒီခန္ဓာကိုတက်ရောက်လာသူကတိတ်နဲ့ချီပြီးရှိတာပါအခုလိုအော်တိုမန်တူရကီတွေအာမေးနီးယားလူမျိုးတွေကိုအဲ့ဒီတုန်းကတပ်ဖြတ်ခဲ့တာဟာလူမျိုးရုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့တူရကီကညင်းဆိုပါတယ်။အာမေးနီးယားတွေဟာရုရှားရဲ့အကူအညီကိုယူပြီးပြည်တွင်းစစ်ဆင်နွှဲချိန်မှာတည်ဆုံခဲ့ရတာလို့ပြောတယ်လို့တည်ဆုံရသူဟာလည်းတသန်းခွဲမရှိပါဘူးလို့ပြောပါတယ်
။ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနဲ့ဇက်မှာလာရောက်ချထားတာဟာအခုဆိုရင်အတော်ကိုအခိုင်အမာဖြစ်နေပြီးနေတိုးအဖွဲ့အကြီးကဲဂျန်စ်Stupengaga ဒီကနေ့ပြောကြလိုက်ပါတယ်အဲ့ဒီတည်းမှာလက်နက်ကြီးတစ်ထောင်ကျော်ပါဝင်တယ်လို့အစင်းမြင့်ဤပညာသုံးလက်နက်တွေတင်ကားနဲ့အမြောက်ကားတွေလည်းပါဝင်ပါတယ်ယူကရိန်းမှာအပြစ်ခံရစေးကြီးလိုထားပေမဲ့ရုရှားနိုင်ငံဟာယူကရိန်းအရှိဘက်ခြမ်းကခွဲထွေရေးသဘောနဲ့ကိုစစ်လက်နက်ထောက်ပံ့နေတယ်လို့အစင်းမြင့်တင်နန်းတွေလည်းပေးနေတယ်လို့ Stoltenberg ကဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဆွဆွဲပြောဆိုလိုက်ပါတယ်ယူကရိန်းရုရှားနယ်စပ်မှာအခုလိုစီးရီးတိဆောက်မှုကြောင့်စိုးရိမ်စိတ်ပိုကြီးထွားစေပြီးခွဲထွေရေးသဘောနဲ့ကနောက်ထပ်ထိုးစစ်ဆင်ဖို့အခြေအနေပေါ်လာနိုင်ကြောင်း Stoltenberg ကပြောပါတယ်နေရုအဖွဲ့ရဲ့ဆွဆွဲပြောဆိုချက်ကိုရုရှားကာကွယ်ရေးဝန်ကြီးဆာဂေးရိုရှုကညင်းဆိုလိုက်ပြီးအမေရိကန်စစ်တပ်ကလည်းရုရှားနယ်စပ်နားမှာယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကိုမြို့ပြတိုက်ပွဲအတွက်လေ့ကျင့်သင်ကြားပေးနေတယ်လို့ဆွဆွဲပြောဆိုလိုက်တာပါရှိုကုရဲ့ဆွဆွဲချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမာရီဟပ်ကပေးချလိုက်ပြီးအမေရိကန်ရဲ့စီရေးလေ့ကျင့်မှုတွေဟာယူကရိန်းနိုင်ငံအနောက်ဘက်ကျန်ပိုလန်နယ်စပ်နားမှာသာရှိတယ်လို့တုံ့ပြန်လိုက်ပါတယ်
ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့မယ်လို့ယူဆတဲ့အစ္စလာမ်အစွန်းရောက်လို့တန်တရာရှိသူ18ဦးကိုဖမ်းဆီးဖို့အတွက်ဝင်ရောက်စီးနှင်းမှုတွေကိုလှုပ်ဆောင်ခဲ့တယ်လို့အီတလီရဲတွေကပြောကြားလိုက်ပါတယ်။သူတို့ဟာဗက်တီကန်နန်းတော်ကိုပါဝင်ရောက်စီးနှင်းတိုက်ခိုက်ဖို့အစီအစဉ်တွေဆွဲထားနိုင်တယ်လို့လည်းပြောပါတယ်။ဒီတန်တရာရှိသူတွေထဲက2ဦးဟာအိုဆာမာ ဘင်လာဒင်ရဲ့ကိုယံတော်တွေဖြစ်မယ်လို့ထင်ရကြောင်းအစိုးရရှိနေမော်ရိုမူရာကဆာဒီးနီးယားမှာဒီကနေ့ပဲပြောကြားလိုက်တာပါ။ တခြားတန်တရားရှိသူတွေဟာဗာတီကန်နန်းတော်ကိုဝင်ရောက်တိုက်ခိုက်ဖို့အတွက်အစီအစဉ်တွေဆွဲနေမယ်လို့ယုံကြည်ရကြောင်းလည်းပြောပါတယ်။သူတို့တွေအခုလိုဗာတီကန်နန်းတော်ကိုတိုက်ခိုက်ဖို့အတွက်ပြင်ဆင်နေတာကိုပြတာတဲ့အချက်ပေးမှုတွေကိုသူတို့ဆက်သွယ်ပြီးပြောကြတဲ့တယ်လီဖုန်းတွေကိုကြားဖြတ်နားထောင်ရကနေတဆင့်သိကြရတာလို့ပြောပါတယ်။ဒါရဲတွေဟာအကြမ်းဖက်မယ်လို့ယူဆတဲ့ပါကစ္စတန်ဒါမှမဟုတ်အာဖဂန်နစ္စတန်နိုင်ငံသားတွေကိုနိုင်ငံတော်မှလိုက်လံရှာဖွေနေကြတာဖြစ်ပါတယ်။
ဥရောပကိုရွှေပြောင်းဝင်လာသူတွေနဲ့ပတ်သက်ပြီးမိရဲပင်လယ်မှာကယ်ဆယ်ရှာဖွေလုပ်ငန်းတွေလုပ်ကင်ဖို့ EU ဥရောပသမဂ္ဂကရန်ပုံငွေ3ဆတိုးပြီးသုံးစွဲသွားမဲ့လို့ရက်ပေါ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေဘေးကင်းလုံခြုံရေးအတွက်အဓိကပြဿနာကသူတို့နိုင်ငံတွေမှာအကြမ်းဖက်မှုတွေကြောင့်ဥရောပကိုခိုလုံခွင့်ရအောင်ကြိုးစားနေတာဖြစ်ကြောင်းဒီကနေ့ပြောကြပါရစေ။အရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်အနေနဲ့ရှာဖွေကယ်ဆယ်ရေးကိုကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့ဖြစ်ပေမဲ့ပင်လယ်ပြင်ထဲတည်ဆုံရတဲ့ပြဿနာပြေလည်သွားတဲ့အထိတိုင်းဒီဒုက္ခသည်တွေဥရောပမှာခိုလုံဖို့အခြားနည်းလမ်းတွေသုံးမဲ့ပြဿနာရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ဖို့တရားဝင်နည်းလမ်းတွေရှာဖွေကြဖို့ကိုလည်း UNHCR ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာမြေထဲပင်လယ်ကိုဖြတ်ပြီးဥရောပနိုင်ငံတွေစီခိုလုံဖို့စ조사ခဲ့ကြသူတွေရဲ့ထွက်ဝဲလောက်ဟာစစ်တံကိုရှောင်ရှားဖို့လာရောက်ကြတဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသကဖြစ်ကြောင်းပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာကြာသပတေးနေ့ကလုပ်ခဲ့တဲ့အရေးပေါ်အစည်းအဝေးကနေရလာတဲ့အဆုံးဖြတ်ချက်တွေအတွက်ဥရောပဒေသနယ်မြေကာကွယ်ရေးအဖွဲ့ Frontex ကကြိုဆိုလိုက်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ဗန်ဒောင်းစိတ်သက်ဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစင်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေဟာအရင်နှစ်60ကတည်းကပိုးပြီးရှုပ်ထွေးတာမို့ဆင်းရဲရင်းနှဲမှုလျှော့ချရေးစီးပွားရေးတိုးတက်ဖွံ့ဖြိုးရေးတဘာဝဝန်းကျင်ဆိုင်ရာနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပြဿနာတွေကိုစုပေါင်းဖြေရှင်းကြဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဗန်ဒောင်းအခြေခံမှုဆက်ချက်ချမှတ်နိုင်ခဲ့တဲ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်အခမ်းအနားကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီအခမ်းအနားမှာအာရှတိုက်သားများကိုစား1955ခုနှစ်မှာစတင်ခဲ့တဲ့ဗန်ဒောင်းညီလာခံကနဦးနိုင်ငံထဲမှာပါဝင်တဲ့မြန်မာနိုင်ငံကသမ္မတဦးသိန်းစိန်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအာရှအာဖရိကတိုက်ကြီးနှစ်တိုက်ကြားမှာဆက်မှုလက်မှုနဲ့ဗန်ဒာငွေကြေးအပြင်သတင်းနဲ့ဆက်သွယ်ရေးနည်းပညာစွန့်ရင်စိုက်ပျိုးရေးရေအရင်းမြစ်နဲ့ငါးလုပ်ငန်းဆိုင်ရာတွေမှာလည်းလက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့သမ္မတဦးသိန်းစိန်ကပြောကြားခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံနူဆာကန်ဘန်ကန်ကျွန်းပေါ်ကလူညုံရေးအဆင့်အမြင့်ဆုံးခြားထားတဲ့အကျဉ်းထောင်မှာဝိရစေဝါနဲ့တေတန်စီယန်ခံရမဲ့အချင်းကိုစောင့်ဆိုင်းနေကြတဲ့နိုင်ငံသားအကျဉ်းသားတွေကိုသက်ဆိုင်ရာတိုင်းပြည်ရဲ့တန်ယုံကုစလေတွေလာရောက်တွေ့ဆုံကြဖို့အင်ဒိုနီးရှားအာနာဘိုင်းတွေကအကြောင်းကြားထားပါတယ်။လူသိများတဲ့နိုင်ငံသား6ယောက်နဲ့အင်ဒိုနီးရှားနိုင်ငံသား1ယောက်ကိုအာနာဘိုင်းတွေကတနက်ပြစ်အဖွဲ့နဲ့ဘယ်တော့ပြစ်ခတ်ကွက်မြက်မလဲဆိုတာတော့မသိသေးပါဘူး။ကွက်မြက်မယ်ဆိုတာကို82နာရီကြိုတင်အတိပေးရမယ့်ဥပဒေရှိပေမဲ့အခုချိန်ထိတော့အကြောင်းကြားခြင်းမရှိသေးပါဘူး။ကွက်မြက်မိတ်ခြားထားရခံရတဲ့နိုင်ငံသားတွေထဲမှာဩစတြေးလျ၊ဘရာဇီး၊ပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံသားတွေပါဝင်ပါတယ်။ဝိရစီဝါမောင်ကိုကူးသူတွေကိုတေတံစီရင်လေးရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဥပဒေကြောင့်နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရေးအဆင်မပြေမှုတွေရှိနေပါတယ်။သမ္မတဂျိုကိုဝီဒိုဒိုဟာဝိရစီဝါမောင်ကိုရောင်းဝယ်သူတွေပေါ်တေတံပေးတဲ့အမှုကိုထောက်ခံသူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲဝိရစီမောင်ကိုမှုနဲ့လူ6ယောက်ကိုအင်ဒိုနီးရှားကကွပ်မျက်ခဲ့ပါတယ်။
နေမီပိုင်းနဲ့ဆိုင်ရာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာကင်းနေနေတဲ့ဖိလစ်ပိုင်စစ်လေယာဉ်ကိုတရုတ်တင်မော့ရဲ့တုံ့ပြန်မှုဟာရန်လိုတဲ့အနေအထားမှာရှိနေတယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကဒီကနေ့ပြောကြားလိုက်ပါတယ်။အငင်းပွားနေတဲ့ Spratly ကျွန်းစုတွေကဖိလစ်ပိုင်တွေရဲ့နေမီထစ်တဲ့ဖြစ်တဲ့ Pagasas ကျွန်းနာရောက်နေတဲ့ဖိလစ်ပိုင်စစ်တပ်လေယာဉ်ကိုတနင်္လာနေ့ကတရုတ်တင်မော့ကနေအားပြင်းတဲ့မီးတွေနဲ့ထိုးပြီးထွက်ခွာသွားဖို့ပါပြောခဲ့ပေမဲ့ထိတ်တိတ်ပြဿနာမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့လေယာဉ်မှုကဘာမှမလုပ်ဘဲရှောင်ပေး ချောင်ပေးခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကဒုတိယဗိုလ်မှူးကြီးဟာရိုကဘူနော့ကပြောပါတယ်။ဖိလစ်ပိုင်အစိုးရကနယ်မြေပိုင်ဆိုင်မှုဆိုင်ရာပြဿနာတွေအတွက်ငြိမ်းချမ်းစွာဖြေရှင်းမှုစူးစမ်းနေတာဖြစ်ပေမဲ့ဒီလအစောပိုင်းကလည်းဒီကျွန်းစုမြောက်ပိုင်းဒေသမှာငါးဖက်နေတဲ့ဖိလစ်ပိုင်ငါးဖက်သမားတွေကိုတရုတ်ကမ်းရိုးတန်းဆောင်တင်မောဘော်ကနေအပြင်မိသက်ပိုက်တွေနဲ့ထိုးပစ်ခဲ့တဲ့အပြင်ဖိလစ်ပိုင်ရေတပ်အတွက်တပ်သားနဲ့ရိတ်ခါတွားပို့တာကိုလည်းတရုတ်တင်မောတွေကတားဆီးမှုဖြစ်ပွားခဲ့ပါတယ်။တင်ရန်စာတကျွေးဝတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူ့ပိုင်ဆိုင်တယ်လို့ကြေညာနေတာဖြစ်ပြီးအဲ့ဒီမှာဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့လည်းသူတို့ပိုင်နက်တွေဖြစ်ကြေညာပြီးအငင်းပွားနေကြတာပါ။
အမေရိကန်နိုင်ငံရဲ့အကြီးဆုံးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Ford Foundation အနေနဲ့အိန္ဒိယအစိုးရရဲ့ခွင့်ပြုမိတ်မပါပဲအိန္ဒိယ NGO ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့ခွင့်မရှိဘူးလို့အိန္ဒိယနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ် Ford Foundation ကိုအိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပြီးအိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးကိုမထိခိုက်စေဘဲလူမှုရေးလုပ်ငန်းတွေမှာသုံးစွဲနိုင်မဲ့ရန်ပုံငွေအတွက်အတည်ပြုသွားဖို့ရှိတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံအနောက်ဘက်ချမ်းဂူဂျရတ်ပြည်နယ်ကSanvaran ဆိုတဲ့ NGO အဖွဲ့ကို Food Foundation ကငွေကြေးထောက်ပံ့ကူညီတာနဲ့ပတ်သက်လို့အစိုးရအဖွဲ့ရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးမှအိန္ဒိယအစိုးရရဲ့အခုလှုပ်ဆောင်ချက်ထွက်ပေါ်လာတာပါ Direct from Washington The
Voice of America The VOA အေဗီလာ24ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲအရင်ဆုံးမြမအထင်ကရစီးပွားရေးလုပ်ငန်းရှင်တယောက်ကိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုဖြေလျှော့ပေးလိုက်တဲ့အကြောင်းနဲ့စားပါမယ်ရှင်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးလိုက်တာဟာကုန်သည်ဆက်မှုလက်မှုအတင်းကျပ်အတွက်အကျိုးရှိတဲ့ဆောင်ရွက်ချက်တည်းဖြစ်တဲ့အကြောင်း UMFCCI ကပြောလိုက်ပါတယ်။မြမပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာဥဝင်းအောင်ရဲ့ပံ့ပိုးထောက်ခံမှုတွေကြောင့်အခုလိုတန်ခတ်မှုကိုရုတ်သိမ်းလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အပြည့်စုံကိုမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဦးဝင်းအောင်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့ထားတာကနေကြာသာပတိနေ့မှာဖယ်ရှားပေးလိုက်ပြီးဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံရဲ့ခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာန OFAC ရဲ့6နှစ်ကြာဒဏ်ခတ်ပိတ်ဆို့ခံထားရတဲ့ UMFCCI ဥက္ကဋ္ဌဦးဝင်းအောင်သူ့ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဒဂုံ International Limited နဲ့ဒဂုံ Timber Limited တို့ကိုဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဘက်ကအခုလိုဒဏ်ခတ်ပိတ်ဆို့မှုရုတ်သိမ်းလိုက်တာကြောင့်ဦးဝင်းအောင်အတွက်သာမက UMFCCI အတွက်ပါနိုင်ငံတကာနဲ့စီးပွားရေးဆက်သွယ်လုပ်ကိုင်တာမှာပိုပြီးကောင်းမွန်သွားစေတယ်လို့ UMFCCI ရဲ့ဗဟိုအလို့အမှုဆောင်လည်းဖြစ်လိုင်းတရားဆက်မှုဆောင်စီမံခန့်ခွဲမှုကော်မတီရဲ့အကြီးအကဲလေးဖြစ်တဲ့ဦးမြတ်တင်အောင်ကပြောပါတယ
် UMFCCA အရနိုင်ငံများနဲ့ဆက်ဆံရတယ်ဟောအမေရိကန်ဆန့်ကျင်ရေးကလည်းဟိုဒီလက်ဆက်ဆံရမရဘူးပေါ့ဒါတော့အခုတော့ဟိုဒါဆက်ကျင်ရေးကဖြစ်နေတဲ့အတွက်အဲဒီရောနေလေဟိုမေရိကန်နိုင်ငံနဲ့
မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာဦးဝင်းအောင်ရဲ့တဒက်တအားဆောင်ရွက်မှုတွေကိုအမေရိကန်အစိုးရကအတိအမှတ်ပြုတာရောနောက်အမေရိကန်နိုင်ငံသားရေးမူဝါဒရည်မှန်းချက်တွေကိုထောက်ပံ့ပေးတဲ့အနေနဲ့ပါမြန်မာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဦးဝင်းအောင်နဲ့သူ့ရဲ့လုပ်ငန်းတွေကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက VOA မြန်မာပိုင်းကိုပြောပါတယ်UMFCCI ရဲ့လက်ရှိဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးဝင်းအောင်ကတော့အရင်မြန်မာစစ်အစိုးရကိုငွေချေးမတီးထောက်ပံ့နေသူနောက်စစ်အစိုးရရဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေကိုဆောင်ရွက်ပေးနေသူအဖြစ်2009ခုနှစ်ကအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းနှစ်ခုနဲ့အတူဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်2008ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ JH ဒဏ်ခတ်ပိတ်ဆို့မှုဥပဒေနောက်အမေရိကန်သမ္မတရဲ့အမိန့်တို့နဲ့အရေးယူထားခဲ့တာဖြစ်ပါတယ်ဒီအရေးယူမှုအရဒဏ်ခတ်ပိတ်ဆို့ခံရသူတွေရဲ့အမေရိကန်နိုင်ငံတွင်းကပိုင်ဆိုင်မှုတွေကိုထိမ့်သိမ်းထားမှာဖြစ်တယ်လို့ဒဏ်ခတ်ပိတ်ဆို့ခံရသူတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကြားမှာလည်းစီးပွားရေးဆက်ဆံမှုတွေကိုလည်းတားမြစ်ခဲ့တာဖြစ်ပါတယ်အမေရိကန်တို့ဒဏ်ခတ်ပိတ်ဆို့ထားတဲ့တခြားစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုလည်းပိတ်ဆို့မှုကနေဖယ်ရှားပေးဖို့မျှော်လင့်ထားတဲ့အကြောင်းအေအေလုပ်ငန်းစုရဲ့ကြီးကဲဦးမြတ်တင်အောင်ကပြောပါတယ
်။ဒီဝိုင်းမှာရေတော့ဖွင့်ပေးလိုက်တော့မြင်ပါတယ်ခင်ဗျ။အဲလုပ်နေလို့မြင်ပါတယ်။ဘာလို့လဲဆိုတော့အခုနေဟိုဝေါ်ကိုခဲ့တဲ့သူရဲ့ personal
ဆုမြန်မာနိုင်ငံကုန်သည်ချင်းများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအတင်းချုပ်ဥက္ကဋ္ဌဦးအောင်နဲ့အတူ2009ခုနှစ်ကတချိန်နဲ့အေးအေးယူခံခဲ့ရသူကတော့ Max မြန်မာဦးစောစောဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့ခံထားရတဲ့တခြားထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့ထူးလုပ်ငန်းစုအကြီးအကဲဦးတေစားနဲ့ Steven Law တို့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်အစိုးရက2012ခုနှစ်မှာဒဏ်ခတ်ပိတ်ဆို့မှုစင်းကနေမြန်မာစီးပွားရေးလုပ်ငန်းတချို့နဲ့လုပ်ငန်းရှင်တချို့ကိုတန်းခတ်ပိတ်ဆို့ထားတာကနေဖြေလျှော့ပေးထားပေမဲ့အရင်စဆိုးရနဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအရင်စဟာနာရှင်ဟောင်းတွေကိုတော့ဆက်ပြီးတော့တန်းခတ်ပိတ်ဆို့ထားစေဖြစ်ပါတယ်။ဒီနှစ်ပိုင်းတွင်အတွင်မှာပဲဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုအရေးယူခဲ့သလိုအရင်စဆိုးရအဖွဲ့ဝင်ဝင်းကြီးဟောင်းလက်ရှိလွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုလည်းတန်းခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့ပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြပေးသွားတာပါ။အခုတခါတော့မြန်မာပြည်ကဆက်မှုလုပ်ငန်းငါစမှုဆောင်ကအလုသမားတွေရဲ့လောက်ခလာစာတိုးမြင့်လာတော့မလားဆိုတာကြည့်ကြရအောင်ပါပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကအနိုင်ဆုံးလောက်ခလာစာတတ်မှတ်ရေးနဲ့ပတ်သက်လို့လုပ်ငန်းရှင်တွေနဲ့အလုသမားတွေကိုလှိုင်းသားရစမှုဆောင်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့အနိုင်ဆုံးတတ်မှတ်လောက်ခလာစာကိုအခြေခံအချက်၅ချက်ပေါ်မှာမူတည်ပြီးတော့တတ်မှတ်ပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအလုသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကပြောလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလုပ်ငန်းရှင်တွေအလုပ်သမားတို့ကိုအနိုင်ဆုံးသတ်မှတ်လောက်ခလာစာနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအလုပ်သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကဒုဝန်ကြီးဒေါ်ဝင်းမော်ထွန်းကခုလိုပြောကြားလိုက်တာဖြစ်ပါတယ
်ပြန်ပြန်လာကြရင်ခုနှစ်ဆယ်နဲ့ဆက်ဆက်ရတိုင်းတော့အချက်တွေလားနည်းဆုံးခါကြီးသမတ်ပြည့်ပြီရဟန်းကလာရှိတာဒါကြောင့်ကိုကျွန်မတို့ကလက်ဆုံးစဉ်းစားတဲ့ကိစ္စကိုအများကြီးရတယ်
အနိုင်ဆုံးသတ်မှတ်လုခလစာဥပဒေကို2013မတ်လ22ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့ပြီးဤဥပဒေကိုတော့2013ဇူလိုင်လ12ရက်နေ့မှာထုတ်ပြန်ထားပါတယ်။ဆုံးသတ်မှတ်လုခလစာသတ်မှတ်နိုင်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အလုပ်သမားအဖွဲ့အစည်းတွေကပြည်ခဲ့တဲ့နှစ်တည်းကဆွေးနွေးတိုင်ပင်ခဲ့ပေမဲ့အခုထိအနိုင်ဆုံးသတ်မှတ်လုခလစာကိုသတ်မှတ်ပေးနိုင်ခြင်းမရှိသေးပါဘူး။ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးချွေမန်းကတော့အနိုင်ဆုံးသတ်မှတ်လောက်ခလာစာကိုအမြန်ဆုံးသတ်မှတ်ပေးဖို့အတွက်ဒီကနေ့ဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်
။အလုံးစုံအစီအစဉ်မှာဆိုတော့ဒီမှာအစီအစဉ်နဲ့ဒီလိုဆိုတာလေအလုံးစုံအစီအစဉ်မှာအလုံးစုံလက်စင်ပြင်းနေတယ်။အဲ့ဒီတော့ကျွန်တော်ညံ့ညက်တာပြေးပြီးတော့စမ်းပြီး
အနိုင်ဆုံးသတ်မှတ်လောက်ခလာစာသတ်မှတ်နိုင်ရေးအတွက်အလုတ္တမသတ်မှတ်ကအဖွဲ့ချုပ်မှတိုင်းဒေသကြီးနဲ့ပြည်နယ်၁၂ခုမှစစ်တမ်းကောက်ယူခဲ့ကြောင်းစစ်တမ်းအရာအခြေခံလုပ်သားတအူးမှနေ့စဉ်လောက်ခလာစာအနေနဲ့8000ကျပ်ရရှိရန်လိုအပ်ကြောင်းအလုတ္တမသတ်မှတ်ကပြောဆိုထားပါတယ်လက်တလုံးမှာအစိုးရသတ်မှတ်ပေးထားတဲ့လုပ်ငန်းတွေအရာလုပ်ငန်းပေါင်း22ခုရှိပြီးဒီလုပ်ငန်းတစ်ခုချင်းစီအတွက်အနိုင်ဆုံးလောက်ခလာစာသတ်မှတ်ပေးရန်မှာခက်ခဲနေတယ်လို့အလုတ္တမရေးဆောင်ရွက်နေသူကိုပြေဖြိုးအောင်ကပြောပါတယ်လံဝါအထည်ချုပ်လုပ်ငန်းရှင်ဥခင်မောင်အေးကတော့အလိုက်ဆုံးလောက်ခလာစာသတ်မှတ်တာမှာနှုံးနှစ်ဖက်အတွက်စီလျော်တဲ့သတ်မှတ်မှုတစ်ခုရှိဖို့လိုအပ်ကြောင်းတိုင်းဒေသကြီးတစ်ခုထဲမှာတင်အခြေခံစားကုန်ကုန်ကြစိတ်မတူညီနိုင်တာကြောင့်သတ်မှတ်မှုကိုပုံစံတစ်ခုတည်းနဲ့သတ်မှတ်လို့မရနိုင်ဘူးလို့သူကအခုလိုပြောပါတယ်
တကယ်လို့ဝန်ကားဒီကျွန်တော်တို့ရဲ့ဒီကုန်ထုတ်လုပ်မှုလုပ်ငန်းတစ်ခုလို့80ရာခိုင်နှုန်းလောက်ကုန်ကြနေမယ်ဆိုအဲ့ဒီ80ရာခိုင်နှုန်းလောက်ကုန်ကြနေရဲ့အခြေစိုးအနေစိုးအခြေခံလာတာလက်ရှိပေးနေတာတဲ့ဘယ်လောက်ပြည့်ပြီးသတ်မှတ်မှာနည်းနည်းမြင့်ပြီးသတ်မှတ်တာပြဿနာမဟုတ်ဘူးဆိုတော့ဒါဟောနှစ်ဆလို့သတ်မှတ်တယ်50ရာခိုင်နှုန်းတက်တယ်လို့ဆိုလို့ရှိရင်ကျွန်တော်ကုန်ထုတ်လုပ်မှုရဲ့80ရာခိုင်နှုန်းကို50ရာခိုင်နှုန်းတက်လိုက်တယ်ဆိုရင်ကျွန်တော်လုပ်ငန်းဒီကျွန်တော်လက်ပတ်နိုင်တဲ့ဆောင်ရတဲ့ကြော်သွားမယ
်လက်ရှိမှာတော့ အနိုင်ဆုံးတတ်မှတ်လောက်ခလာစာနဲ့ပတ်သက်ပြီးအလုသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနမှဧပြီ25ရက်နေ့မှာလုပ်ငန်းရှင်များဧပြီ26ရက်နေ့မှာအလုသမားများနဲ့တွေ့ဆုံပြီးဆွေးနွေးသွားဖို့စီစဉ်ထားပါတယ်အကြံပြင်းအနိုင်ဆုံးတတ်မှတ်လောက်ခလာစာနှုံထားတွေကိုတော့လာမယ့်မေလကုန်မှထုတ်ပြန်နိုင်ဖို့လှုံ့ဆော်သွားမယ်လို့လည်းအလုသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကဒုဝန်ကြီးဒေါ်ဝင်းမော်ထွန်းကပြောဆိုထားပါတယ်ရှင်
ဒါကတော့မိခပြပြသွားတဲ့ဆက်မှုဆောင်လုပ်သမားတွေရဲ့လောက်ခလာစာဆိုင်ရာသတင်းလွှာဖြစ်ပါတယ်။ဒီတခါတော့မလေးရှားမှာဒီကနေ့ကျင်းပသွားတဲ့ဒေတာရင်းလူမှုခြေပြုအဖွဲ့ရဲ့ဆွေးနွေးပွဲအကြောင်းကိုအလှည့်ပေးပါမယ်။အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးမြန်မာနိုင်ငံကကြောင်းသားလှုပ်ရှားမှုနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာဒီကနေ့ကျင်းပတဲ့လူမှုခြေပြုလူမှုအဖွဲ့အစည်းဆွေးနွေးပွဲတွေမှာတင်ပြဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့တဲ့လူငယ်ခေါင်းဆောင်တဦးကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံကဒုက္ခတွေအရေးနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းတက်ရောက်ခဲ့တဲ့မြန်မာကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါရယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဧပြီလ26ရက်လာမယ့်တနင်္ဂနွေနေ့မှာစတင်မယ့်အာဆီယံထိပ်သီးညီလာခံမတိုင်ခင်မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာအာဆီယံလူငယ်ညီလာခံနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ညီလာခံဆွေးနွေးပွဲတွေပြုလုပ်နေတာပါဒီကနေ့ကျင်းပတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းညီလာခံမှာမြန်မာနိုင်ငံလူငယ်ကျောင်းသားကိုစားပြုကိုစလဲကိုမော်စီခေါ်ကိုဖုံးပြည့်ကျွဲကမြန်မာပညာရေးဥပဒေပြင်ဆင်ရေးနဲ့ကျောင်းသားလှုပ်ရှားမှုတွေအကြောင်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်
လည်းဗဒမ်းမှာအကျံဖတ်ပြုပွဲခံခဲ့ရတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုအကြောင်းပေါ့ဟိုကျွန်တော်တို့2014လေးကစတဲ့အကြောင်းပေါ့အဲ့ဒီအကြောင်းတွေအခုဒီဟိုနောက်ဆုံးနောက်ပိုင်းလည်းဗဒမ်းကိစ္စဖြစ်သွားတဲ့ကိစ္စပေါ့အဲ့ဒီအထိကျွန်တော်တောက်လျှောက်ပြောခဲ့ပါတယ်ပါဝင်စင်းတဲ့သူတွေကတုံ့ပြန်ကြတာကြတော့ဟိုတချို့ကြတော့ဒါကြောင့်မလို့ကပိမောက်တယ်ဆိုတဲ့ဟာမျိုးထပ်တည်ခြင်းမျိုးရှိတော့အဲ့ဒါကိုလည်းတချို့အချက်တွေပြန်ပြီးတော့ရှင်းပြခဲ့ရတော့ရှိတယ်ကြဟို support member student ဆိုတဲ့ page မှာသူတို့ဒီနိုင်ငံကျောင်းသားလက်ပွဲဖို့အတွက်ပို့ထောက်ခံပေးတဲ့ပုံတွေသူတို့လှမ်းပူအားရရှိရကြအခုတွေ့ရကျောင်းသားတွေအားလည်းသူတို့အကုန်လုံးထောက်ခံကြရတယ
်မြန်မာအရေးလှုပ်ရှားနေတဲ့ထိုင်းမြန်မာနယ်စပ်ခြေဆိုင်ဘာမာပါတနာရှစ်အဖွဲ့ကဦးစိုးအောင်ကတော့နယ်စပ်ဒုက္ခတွေအရင်းနဲ့လူအခွင့်အရေးအခြေအနေတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ
် ASEAN People's Forum နဲ့ခိုက်ပြီးတော့မှကျွန်တော်တို့ brief ပါတခုထုတ်တာရှိပါတယ်ဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာဒုက္ခတွေများရဲ့အခြေအနေဆိုပြီးတော့မှအဲ့ဒီ ASEAN ခံစားပေါ်မှာပဲအခြေခံပြီးတော့မှကျွန်တော်ပြောကြားခဲ့တာဖြစ်ပါတယ်။အဲ့တော့ဒုက္ခတွေတွေရဲ့အခြေအနေကဘယ်လိုရှိလဲ။ဒီဒုက္ခတွေတွေကမြန်မာပြည်ကနေမဆွတ်ချင်နဲ့ထွက်လာတာဖြစ်တဲ့ဆိုတဲ့အကြောင်း။နောက်ပြီးတော့မှဒီမြန်မာပြည်မှာဆက်လက်ဖြစ်ပေါ်နေတဲ့ပဋိပက္ခအတူတဖြင့်ဒီစည်ရေးပဋိပက္ခဒုက္ခတွေတွေနဲ့ကြောင်းရွှေ့မှုတွေဖြစ်နေရတဲ့အကြောင်း။နောက်ပြီးတော့မှဒုက္ခတွေတွေကသူ့သန္ဓေသဘောလျောက်ပြန်ဖို့ဆိုတဲ့ကိစ္စမှာဘာအခက်အခဲတွေရှိနေရလဲနော်။နောက်ပြီးတော့မှအတင်းအဓမ္မပြန်ပူခံရတယ်ဆိုတော့ဆိုရင်တောက်ကြမှုတွေရှိတယ်၊ကြောက်လန့်မှုတွေရှိတယ်ဆိုတဲ့အကြောင်းတွေပေါ့လေ။အဲဒီကိစ္စတွေအကုန်လုံးသုံးသပ်လိုက်တယ်။နောက်ပြီးတော့မှကျွန်တော်တို့ကဒီအာဆီယံကိုရောမြန်မာနိုင်ငံကိုရောကိုရောနိုင်ငံတကာကိုပါကျွန်တော်တို့ကဒီပါတီလှုပ်ဆောင်ခဲ့တယ်ဆိုတဲ့အကြောင်းကိုပေါ့။အဲဒါကိုပြောခဲ့တာဖြစ်ပါတယ
်။ဒီကနေ့ဆွေးနွေးပွဲပြီးအာဆီယံလူငယ်တွေကသူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ကွာလာလမ်ပူးမြို့တွင်လှည့်လည်ဆန္ဒထုတ်ဖော်ခဲ့တယ်လို့ကိုမော်စီကပြောပါတယ်။
ဒီနေ့ကကြတော့ညနေပိုင်းမှာကြတော့ဒီဟို ASEAN People Forum မှာတက်လာတဲ့လူတွေအားလုံးဟိုလမ်းလျှောက်ချီတက်တဲ့ပုံစံမျိုးဒီနေ့ညနေရဲ့စီစဉ်ပါတယ်။အဲဒီစီစဉ်မှာတော့စွန်းနီးပွဲတွေအားလုံးရက်ပြီးတော့ဒီ Forum မှာပါတဲ့လူတွေအားလုံးကျွန်တော်တို့ကိုယ်နိုင်ငံလမ်းတွေကိုကြိုက်ပြီးတော့အခြားကိုတောင်းဆိုခြင်းနဲ့ဟာတွေတောင်းဆိုပြီးတော့ကြွေးကြော်ပြီးတော့ချီတက်လမ်းလျှောက်တဲ့ပွဲတော့ဒီနေ့လုပ်တယ်။ဒီမျိုးတည်းမှာပဲပတ်ပြီးတော့ပဲဗျာဟုတ်။
ဧပြီလ28ရက်နေ့ကျရင်အာဆီယံလူငယ်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ရွေးချယ်ခံကိုယ်စားလှယ်တွေဟာအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့လူလားချက်တွေကိုတင်ပြသွားကြမှာဖြစ်ပါတယ်ခင်ဗျာ
ရောရှိမြတ်ခင်ဗျာအခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်းဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲ၊ဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာဘက်ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822999ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုဆိုပါရစေ။
VOA American တန်ရက်တရက်လေးလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။တရက်လေးလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ရန်ကုန်နဲ့မြင်းချံမြို့တွေမှာပညာရေးသပိတ်နဲ့ပတ်သက်လို့ဖန်ဆီးခံခဲ့ကြရတဲ့တက်ကြွလှုပ်ရှားသူတွေကိုဒီကနေ့ရုံးတင်စစ်ဆေးခဲ့သလိုပဲတာယာဝတီထောင်မှာရှိတဲ့အကြောင်းသားတချို့ကိုလည်းပုံမှန်ဆက်ရှင်နဲ့ထပ်ပြီးတော့တရားစွဲဆွဲမှုတွေရှိခဲ့ပါတယ်။အမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုကြသူတွေရဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့မတ်လ10ရက်နေ့ကဖန်ဆီးထိမ့်သိမ်းခံထားရတဲ့ပင်မတပိတ်ကကျောင်းသားတွေပြန်လွတ်ပေးရေးအတွက်တောင်းဆိုကြသူတွေကိုဧပြီလ24ရက်နေ့မှာရန်ကုန်မြို့နဲ့မြင်းညံမြို့တွေမှာရုံးထုတ်စစ်ဆေးခဲ့တာပါမြင်းညံမြို့ကဖမ်းဆီးခံရတဲ့တက်ချွလှုပ်ရှားသူတူဦးကတော့သူတို့ဘာကြောင့်ဖမ်းဆီးခံခဲ့ရတယ်လဲဆိုတာကိုရုံးထုတ်ချိန်မှာအခုလိုပြောပြပါတယ
်ရုံးရုံးကြည့်တော့ကျောင်းသားတွေငယ်တွေကိုရိုက်တယ်ဖမ်းသွားတဲ့ချိန်မှာရက်ကြီးနဲ့တပိတ်ဆိုင်လာတဲ့သူစီးအောင်လာတဲ့သူရင်းတော့ပိတ်လို့ရက်နေတဲ့လမ်းလားလမ်းလာတွေကိုဘာလို့ဆိုတော့ဖမ်းတော့ကျိုက်ပါဆိုတော့မှညနေအောင်ဆိုမှုတရားနဲ့မြို့လူလူကိုစော်ကားပြီးတော့မှတွန်းတာဖြစ်တယ်။အဲ့ဒီကိစ္စရောတောင်းရည်ဖိုင်းတဲ့ကိစ္စရောမကျင်တဲ့လို့၄ရက်နေမှဆန္ဒပြဖို့ကွန်ပျူတာသွားတင်တဲ့ကျွန်တော်ကပါဓာတ်ပုံနဲ့ပါလို့ဆိုပြီးတော့မှ30ရက်နေကြာမှရက်ကန်ခေါ်ပြီးတော့မှဖမ်းလိုက်တယ်
ဖမ်းဆီးခံရသူတွေကိုပြန်လွတ်ပေးရေးတောင်းဆိုကရန်ကုန်မြို့မှာဆန္ဒပြကြတဲ့သူတွေကကိုဝင်းကျော်မှုနဲ့မတ်ပပိုတို့ကိုလည်းဒီကနေ့ရုံးထုတ်စစ်ဆေးခဲ့ပြီးမေလ9ရက်နေ့မှာပြန်လဲရုံးထုတ်စစ်ဆေးဖို့အတွက်ချိန်ဆလိုက်ကြောင်းမတ်ပပိုကတော့ကျန်းမာရေးမကောင်းတာကြောင့်စေးတောက်နေရတယ်ဆိုပြီးအမားဖြစ်သူကဆိုပါတယ်
ဒီလိုလေ9ရက်နေ့ရုံးရင်းကျန်တော့ပြန်ချိန်လိုက်တယ်ဟိုကိုဝင်းကျော်မှုနဲ့တုံနဲ့နှိမ့်ရောက်ပဲဟုတ်ကဲ့သူကျန်းမာရေးတင်ရတော့သူ့ရောကစေးတောက်နေဆိုနည်းနည်းတော့ကောင်းပါရင်ဒါပေမဲ့သူဟိုနှလုံးပြီးတော့ကျင်းလာတော့ရှိရောစေးတောက်နေရတော့အစ်ကြီးပါတယ်နည်းတော့ပိန်သွားတာပေါ့ဟုတ
်တရားဝတီအချင်းထောင်ထဲမှာထိမ့်သိမ်းခံနိုင်ရတဲ့ကျောင်းသား80တဲကကျောင်းသားကောင်းဆောင်မဖြဖြိုးအောင်နဲ့ကိုဖြိုးတနာတို့ကိုတော့ရန်ကုန်တိုင်းအတွင်းမှာခွင့်ပြုမိတ်မရပဲစီတန်းလက်လက်မှုပုံမှန်78တို့နဲ့ထပ်မံတရားစွဲဆိုထားကြောင်းကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုလင်းထက်နိုင်ကဆိုပါတယ
်ဖြိုးဖြိုးကဟုတ်တယ်ဖြိုးဖြိုးဟိုဘာပေါ့ဒီပုံမှန်78နဲ့ဒီပိုထောင်မျိုးနဲ့ပပယ်ရန်မျိုးနဲ့ဆက်ပြီးတော့ဒီပုံမှန်78နဲ့တရားဖွဲ့ရဆိုတာလာပြပပယ်ရန်မျိုးနဲ့တော့ဟိုဟာနဲ့ဖြိုးဖြိုးရဲ့ဖြိုးတနာဆိုရဲဟိုတောင်ပါကတာအကြောင်းပြောတယ်ဒီသူတို့ဒီတာအိုရီအမှုကိစ္စပြက်ပြီဆိုရင်တော့အရင်ကခေါ်ပြီးအဲ့အမှုကိုဆင့်တယ်လို့ပြောရတယ်
။မဖြိုးဖြိုးအောင်တို့ကိုပုံမှန်5ခုနဲ့တရားဆက်ဆိုထားတဲ့အပြင်နောက်ထပ်ပုံမှန်တွေထပ်တိုးလိုက်တာဖြစ်တယ်လို့လည်းမိသားစုကဆိုပါတယ်။နောက်ထပ်လည်းကျောင်းသားတွေကိုဖမ်းဝမ်းထုတ်ထားတဲ့အတွက်တိတ်ရှောင်နေရတဲ့ကျောင်းသားတွေလည်းရှိနေတယ်လို့ဆိုပါတယ်။အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေက2014ခုနှစ်နိုဝင်ဘာလကနေစတင်သပိတ်မှောက်ခဲ့ပြီးပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အတွက်ကြိုးစားခဲ့တာဖြစ်တယ်ဆိုပြီးကျောင်းသားတွေကပြောဆိုခဲ့သလိုအစိုးရဘက်ကတော့ကျောင်းသားတွေဟာမလိုလားအပဲစုပူမှုတွေဖြစ်အောင်ဖန်တီးတယ်ဆိုကာတည်ဆဲဥပဒေအရအရေးယူဆောင်ရွက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ကျောင်းသားတွေကိုအစိုးရဘက်ကနေရိုက်တဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာကတော့မြန်မာအစိုးရကိုပြစ်တင်ဝေဖန်မှုတွေလုပ်ခဲ့ပြီးကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြသွားခဲ့တာပါရှင်။ VOA ကိုစာတိုက်ကနေပြီးတော့ဆက်သွယ်လို့ရတဲ့ဆိုရင်ကျမတို့ရဲ့ VOA စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2923125554ဖြစ်ပါတယ်ရှင်။ VOA ရဲ့မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးဒီအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့ကြည့်ရှုဖတ်ဆင်ဖတ်ရှုနားဆင်နိုင်ပါတယ်ဒါရင်မက Facebook Twitter YouTube တွေမှာလည်းမြန်မာ VOA မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့ VOA ရဲ့ဒီ TV အစီအစဉ်တွေသတင်းတူတွေနေ့ပင်နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ် VOA ရဲ့ Internet ဆာမျက်နှာမှာပဲဒီ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညကြမှာရှင်ဝေမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ24ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်း10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီစီစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုဒ္ဒဆုံးလင်အမေရိကန်တခွင်နဲ့တူသိပ္ပံနဲ့ဤပညာကန္တာမှာမြန်မာစိုက်ပျိုးရေးဤပညာတိုးတက်စေရေးလိုအပ်ချက်တွေအကြောင်းမှာတော့
ဒီမြေအောင်ရေရေသုံးမျိုးရှိရင်ကျွန်တော်တို့စိုက်ပျိုးရေးကကိုယ်တိုင်ပြည်လုံလောက်မှုအပြင်တစ်ကမ္ဘာလုံးကိုထုတ်လုပ်ရတဲ့အိနာမျိုးစုံစိုက်ပျိုးနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ကမ္ဘာပြည်က
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောပြဆွေးနွေးချက်တွေကိုအဲ့ဒီလိုထုတ်လွှင့်ပေးသွားမှာပါဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ရှင်အမေရိကန်ဗဟိုအစိုးရရှေ့နေချုပ်အဖြစ်သမ္မတအိုဘားမားကအမည်တင်သွင်းထားတဲ့လော်ရီတာလင့်စ်ကိုအတီးပြုမှုကိုလာပေါင်းများစွာဆိုင်းငံ့ခဲ့ပြီး Republican တွေကြီးစိုးတဲ့အထက်လွှတ်တော်ကအေပြီလ23ရက်နေ့ကအတီးပြုပေးလိုက်ပါတယ်။ Miss Lynch ဟာအာဖရိကနယ်ပယ်အမေရိကန်အမျိုးသမီးတွေအနေနဲ့တမိုင်းမှာပထမဆုံးအမေရိကန်ဗဟိုအစိုးရရှေ့နေချုပ်ဖြစ်လာတော့မှာပါ။ဝင်ကြီးအဆင့်ရှိတဲ့ဒီယာရုခန့်အပ်မှုမှာအခက်အခဲတွေရှိခဲ့ပုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not an honest
The dysfunction in the Senate just goes too far This is an example of itIt's gone too far. Enough. Enough. Call Loretta Lynch for a vote. Get her confirmed. Put her in place.
အထက်လွှတ်တော်မှာလှုပ်တင်လှုပ်ထိုက်တာကိုမလှုပ်ဖဲနေတာတွေ့ရပါတယ်။ဒါဟာဥပမာတစ်ခုပါပဲ။ဒီတစ်ခါတရားလွန်ပြီလို့ထင်ပါတယ်။တော်သင့်ပါပြီ။ Loretta Lynch ကိုအတီးပြုတ်မဲခွဲဆုံးဖြတ်ကြပါ။သူ့ကိုအတီးပြုတ်ကြပါ။သူဟာနေရာမှန်လူမှန်ရှိတင်ပါတယ်။သူထမ်းဆောင်ရမယ့်တာဝန်သူ့ကိုပေးပြီးတော့ထမ်းဆောင်ပါ
။သမ္မတ Barack Obama ကနောက်ထွက်စားတင်သွင်းထားတဲ့အမေရိကန်ဗဟိုအစိုးရရှိနေချုပ်အဲရစ်ဟိုလ်ဒါရဲ့ယာဒူးမှာအစားထုတ်ခံအဖို့သူ2014နိုဝင်ဘာလကတည်းကအမည်တင်သွင်းထားတဲ့နယူးယောက်အရှိဘက်ချမ်းဗဟိုအစိုးရရှိနေလော်ရတာလင့်ချ်ကိုထဲလွတ်တော်ရှိ Republican အမတ်တွေကအတီးပြုတ်ပေးဖို့ငားလာကြအောင်ဆိုင်းငံ့ခဲ့တဲ့အပေါ်ဧပြီလ18ရက်နေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုဒေါသကြီးပြောခဲ့တာဖြစ်ပါတယ်ခုတော့သူ့ရဲ့ဆန္ဒပြေဝသွားပြီလို့ဆိုရမှာပါ။ဧပြီလ23ရက်နေ့ကထက်လွတ်တော်ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ43မဲနဲ့လော်ရတာလင့်ချ်ကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်အဖြစ်အတီးပြုတ်ပေးလိုက်ပြီဖြစ်ပါတယ်။သူ့ကိုခုလိုအတီးပြုတ်ပေးဖို့ကြားနေတဲ့ချက်ကတော့ Republican တွေဘက်ကတင်သွင်းတဲ့လူမှောင်ခိုးကူးမှုတိုက်ဖျက်ရေးဥပဒေကြမ်းမှာပြည်သူဖြတ်ချမှုစန့်ကျင်တဲ့ပြင်ဆင်ချက်ပါနေတဲ့အတွက်ထက်လွတ်တော်ရှိဒီမိုကရက်တွေကအဲ့ဒီဥပဒေကြမ်းကိုပိတ်ဆို့ခဲ့တာဖြစ်ပါတယ်။ဒါကိုထက်လွတ်တော်အမအများစုခေါင်းဆောင် Mitch McConnell က Republican ဘက်ကတင်သွင်းတဲ့လူကုန်ကူးမှုတိုက်ဖျက်ဥပဒေကြမ်းကိုအတီးပြုတ်မပေးခြင်း Loretta Lynch ကိုအတီးပြုတ်ပေးဖို့မဲခွဲမဆုံးဖြတ်ပေးနိုင်ဘူးလို့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်စောစောပိုင်းကတော့ Republican နဲ့ Democrat လူတစုကြားအပေးအယူတက်ခဲ့ပြီးလူကုန်ကူးမှုတိုက်ဖျက်ဥပဒေကြမ်းအတီးပြုတ်ပေးခဲ့ပြီးတဲ့နောက်သမရတင်သွင်းတဲ့အမေရိကန်ဗဟိုအစိုးရရှေ့နေချုပ်လော်ရတာလင့်ချ်ခန့်အပ်ဖို့ကိုလေထက်လွတ်တော် Republican တို့ကမဲခွဲဆုံးဖြတ်ဖို့သဘောတူလိုက်ကြတာဖြစ်ပါတယ်။လော်ရတာလင့်ချ်ဟာတမိုင်းမှာအာဖရိကနယ်ပယ်အမေရိကန်အမျိုးသမီးတွေနဲ့ပထမဦးဆုံးအမေရိကန်ဗဟိုအစိုးရရှေ့နေချုပ်ဖြစ်လာတဲ့အမျိုးသမီးလို့ဆိုရမှာပါ။သမရကခန့်အပ်ဖို့တင်သွင်းတဲ့ယာဒူးတွေမှန်သမျှမှာပထမထက်လွတ်တော်ကအတီးပြုတ်ပေးရမှာဖြစ်တဲ့အတိုင်းကျနာစစ်စစ်ပွဲတွေကျင်းပရတာဖြစ်ပါတယ်။ Republican တို့အနေနဲ့ American ပြည်ထောင်စုရဲ့ဥပဒေထိန်းသိမ်းရေးထိတ်တန့်ရာထူးမှာ Loretta Lynch ကိုသဘောမကျတာတွေရှိခဲ့ပါတယ်။ Texas ပြည်နယ်က Republican အထက်လွှတ်တော်မှ Ted Cruz ကသတင်းမီဒီယာနဲ့တွေ့ဆုံမေးမြန်းကမှဒါကိုထောက်ပြခဲ့ပါတယ
်။ Ms. Lynch has had a distinguished career as a US attorney and when I came into the hearing I wanted to be able to support her. I was hoping we would see a new attorney general.
Miss Lynch အနေနဲ့အမေရိကန်အစိုးရရှင်းနေတူအဖြစ်ပြောင်ပြောင်မြောင်မြောင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လဲလွတ်တော်ကြားနာစစ်ဆေးမှုမှာသူ့ကိုကျွန်တော်ထောက်ခံခြင်းပါတယ်။ဥပဒေအရဆောင်ရွက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမဲ့အရင်ဗဟိုအစိုးရရှင်းနေကြုံနဲ့မတူတဲ့သူတူဖြစ်လိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်။ Eric Holder ဟာပါတီဆွဲသိမ့်ဆန်တဲ့ဗဟိုအစိုးရရှင်းနေကြုံဖြစ်ခဲ့ပါတယ်။ Miss Lynch အနေနဲ့ကြားနာစစ်ဆေးမှုတစ်ခုလုံးမှာဖွဲ့စည်းပုံအရသမရရဲ့လုတ်ပိုင်권အာဏာကိုထိန်ချုပ်ပေးပါမယ်ဆိုတဲ့စကားတလုံးမှထွက်မလာခဲ့ပါဘူး။ Eric Holder နဲ့ဘလို့ကွာမလဲကျွန်တော်မေးတော့သူကဘလို့မှမကွာဘူးလို့ပြန်ဖြေခဲ့ပါတယ်
။ Miss Lynch ပေါ်ခုလို Republican ဘက်ကကန့်ကွက်ခဲ့ကြပြီးမယ်လို့လေပုံထူးနေကလွှတ်တော်မဲခွဲဆုံးဖြတ်မှုမှာ Republican ကောင်းဆောင် Mitch McConnell အပါအဝင်လွှတ်တော်အမတ်တွေကထောက်ခံမေးပေးခဲ့ကြတာတွေ့ရပါတယ်။အဓိကကတော့လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရသမရရဲ့လုတ်ပိုင်권တွေကိုMiss Lynch ကဘယ်လိုမှမထိန်ချုပ်ဘဲထောက်ခံမှုပြသခဲ့လို့ဖြစ်ပါတယ်။ Miss Lynch နဲ့ New York မှာချင်းကအတူလွတ်ဖော်ခံပေးဖြစ်ခဲ့သူတူဖြစ်တဲ့ဥပဒေရေးရာစမ်းစစ်ပညာရှင် Jeffrey Tobin ကတော့ Miss Lynch ရဲ့အာသာချက်တွေကိုအခုလိုထောက်ပြခဲ့ပါတယ်
။ Certainly her own record is impeccable. She is not known as a political figure. She has spent the vast majority of her career.
Looks at the shelf. ဘာမှပြပြောစရာမရှိခဲ့ပါဘူး။သူဟာအလုံးမှနိုင်ငံရေးဘယ်လိုက်မှုမရှိခဲ့ပါဘူး။သူလုတ်သက်တဲ့ချက်သူဟာရှင်းနေလုတ်ခဲ့တယ်လို့လက်ထောက်အစိုးရရှင်းနေအဖြစ်လဲလုတ်ခဲ့ပါတယ်။သမ္မတကလင်တန်လက်ထက်မှာသူဟာအစိုးရရှင်းနေလုတ်ခဲ့တယ်လို့အခုလဲသမ္မတအိုဘားမားလက်ထက်နယူးယောက်မှာအစိုးရရှင်းနေလုတ်ခဲ့တာပါ။သူရဲ့နောက်ကျောင်းနဲ့ပတ်သက်လို့အခြေအနေအငင်းပွားစရာရှိမယ်လို့ကျွန်တော်မထင်ပါဘူး
။အမေရိကန်ဗဟိုအစိုးရရှင်းနေချုပ်အဖြစ် Loretta Lynch ကိုထင်လို့တော်ကခုလိုအတီးပြုတ်ပေးလိုက်ပြီးတဲ့နောက်သမ္မတဥပမာကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့ Loretta Lynch ကိုအတီးပြုတ်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အခြေအနေပိုကောင်းလာစရာရှိတယ်လို့ဖော်ပြခဲ့ပါတယ်။ဒါအပြင် Miss Lynch ဟာစိတ်ဓာတ်ခိုင်မာပြီးတီးခြားရပ်တည်နိုင်တဲ့အပြင်ရာဇဝတ်မှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ပြုပြင်ပြောင်းလဲရေးမှာနှစ်ပါတီစလုံးတို့ကအရေးထားတဲ့ကိစ္စရပ်တွေမှာလေးစားခံရတဲ့ပုံကိုဖြစ်တယ်လို့လည်းသမ္မတကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။အမေရိကန်ဘဟိုအစိုးရရှိနေချုပ်ဖြစ်တီးပြုတ်ခံခဲ့ရတဲ့ Loretta Lynch အနေနဲ့ကတော့ထိလွတ်တော်မဲခွဲဆုံးဖြတ်မှုအပြီးထွက်ဆိုချက်မှာတော့အခုလိုကတိပေးခဲ့ပါတယ
်။ I believe in the promise of America because I have lived the promise of America. And if confirmed to be Attorney General of the United States, I pledge to all of you and the American people that I will fulfill my responsibilities with integrity and independence. I will never forget that I serve the American people.From all walks of life.
ကျမအနေနဲ့အမေရိကန်ပြည်ထောင်စုရဲ့မျှော်မှန်းချက်တွေအပေါ်ယုံကြည်ပါတယ်။ကျမကဒီမျှော်မှန်းချက်တွေကြားမှာရှင်သန်ကြီးပြင်းလာခဲ့လို့ဖြစ်ပါတယ်။ကျမအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ဗဟိုအစိုးရရှေ့နေချုပ်ဖြစ်ခန့်အပ်ခံရမယ်ဆိုရင်ထက်လွတ်တော်အမအားလုံးကိုရောအမေရိကန်နိုင်ငံသားတွေကိုပါခရီးပေးပါတယ်။ကျမရဲ့တာဝန်ဝတ္တရားတွေကိုကျင့်ဝတ်သိက္ခာအပြည့်အဝနဲ့တည်ကြားလွတ်လပ်စွာထမ်းဆောင်သွားပါမယ်ဆိုတာပါပဲ။ဘဝအမျိုးမျိုးကလာကြတဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းကျမတာဝန်ထမ်းဆောင်ပေးရမယ်ဆိုတာကိုကျမဘယ်တော့မှမမေ့ပါဘူး။ကျမတို့နိုင်ငံကြီးကြီးပွားတိုးတက်ချမ်းသာဖို့နှင့်အမေရိကန်နိုင်ငံလွတ်လပ်ဖို့အသက်စွန့်ခဲ့ကြသူတွေရဲ့အနစ်နာခံမှုကိုလည်းကျမဘယ်တော့မှမမေ့ပါဘူး။ကျမပေါ်ထားရှိတဲ့ယုံကြည်ချက်ကိုကျမအမြဲပဲစောင့်ထိန်သွားမှာဖြစ်ပါတယ်။ကျမတို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထောက်ရှောက်ဖို့နှင့်အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်လုံခြုံမှုကိုစောင့်ရှောက်ဖို့အပြင်အမေရိကန်နိုင်ငံသားတို့နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးအတွေ့လေကျမရက်တည်သွားမှာဖြစ်ပါတယ်လို့ Miss Lynch ကကတိပေးပြောကြားသွားတာဖြစ်ပါတယ် Loretta Lynch အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမဲပေးပိုင်ခွင့်အစိုးရတွင်အခရီးလိုက်စားမှုနဲ့ချမ်းသာတဲ့လူပြူတွေကျူးလွန်တဲ့ရာဇဝတ်မှုတွေအပါအဝင်ဥပဒေထိန်းသိမ်းရေးကိစ္စရမျိုးမျိုးတို့ကိုကင်တွယ်ဖြေရှင်းပေးရမှာဖြစ်ပါတယ်အထူးသဖြင့် Ferguson မြို့အပါအဝင်အမေရိကန်နိုင်ငံမြို့တချို့တို့မှာဖြစ်ပွားနေတဲ့လူပြူရဲရရှိတွေနဲ့လူမဲတွေကြားထိတိုက်ရင်ဆိုင်မှုပြဿနာတွေ Cyber Security လို့ခေါ်တဲ့ Internet ထိုးဖောက်မှုပြဿနာတွေကိုလည်းကင်တွယ်ဖြေရှင်းပေးရမှာဖြစ်ပါတယ်။အသက်55နှစ်အရွယ်ရှိ Miss Lynch ဟာမြောက် Carolina ပြည်နယ်ကကြီးပြင်းလာတာဖြစ်ပြီးမိခင်ကစာကြည့်တိုက်မှုနဲ့ ဖခင်ဖြစ်သူကတော့ Baptist တရားဟောဆရာဖြစ်ပြီးမွေးချင်းသုံးယောက်ရှိတာဖြစ်ပါတယ်။သူဟာထက်တန်းကျောင်းမှာပညာထူးချွန်တဲ့အပြင် Harvard တက္ကသိုလ်ကဥပဒေဘွဲ့ရဖြစ်ပါတယ်။သူအနေနဲ့ပထမနယူးယောက်ဥပဒေ Corporation ကြီးမှာလုပ်ကင်ခဲ့ရမှာ1999ခုနှစ်မှာတော့ထိုးစင်သမ္မတ Bill Clinton ကသူ့ကိုမူရည်ဆေးနဲ့ရာဇဝတ်မှုထူပြောလာတဲ့နယူးယောက်အရှိတ်ချမ်းမှာအစိုးရရှိနေဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့လုပ်ဖော်ကိန့်ဘွဲ့တွေကတော့သူကိုပိုးပွားနဲ့ထုတ်ထားတဲ့တံပိအမျိုးသမီးရဲ့လို့တင်စားခေါ်ဝေါ်ကြပါတယ်။သူဟာစိတ်ဓာတ်သိက္ခူခိုင်မာပေမဲ့လို့လေပြောဆိုရမှာတော့တန်တမာရေးနီးလိုက်ရအသုံးပြုတတ်လို့ဖြစ်တယ်လို့ဆိုကြပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဒါဟလာဒန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ကြရမယ့်သုတဆုံးလင်းအမေရိကန်တခွင်စီစဉ်ကိုတော့မက်ခင်ဖြူထွေးစီစဉ်ပြီးကိုသားညွန့်ဦးနဲ့တူတင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်သုတဆုံးလင်းအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်ပြည်ထောင်စုမစ္စဆီပီမြစ်ကြီးရဲ့မှာအနှစ်40ဆင်လာမပြတ်ပြီးဆွဲနေတဲ့ Natchez မြစ်တမောကြီးအကြောင်းကိုပြောပြချင်ပါတယ်ရှင်။ကိုသားမျိုးရဲ့အမေရိကန်ပြည်ထောင်စုလူအီစီယာနာပြည်နယ် New Orleans မြို့မှာဖျက်တမ်းစီးဆင်းနေတဲ့ကဘာကျော်မစ္စဆီပီမြစ်ပေါ်မှာဟိုးအရင်နှစ်ပေါင်း40လောက်ခန့်ကရှိခဲ့တဲ့အပျော်စီးမြစ်တမောကြီးတချို့ဟာခစ်တွေဘလို့ပဲပြောင်းပြောင်းရှေးမှုဆင်လာမပြတ်ရိုးရာတွေကိုထိမ့်သိမ့်ပြီးခီးသွွားတွေကိုတဲဆောက်ခုံပေါင်းနေတော့မဲရှင်သိလား။ဒီထဲမှာအပျော်စီး Natchez မြစ်တင်မောကြီးလည်းပါတယ်လေ
။ဆိုပါဦးပြဒီ Natchez မြစ်တင်မောကြီးကဘယ်လိုမျိုးအစင်လာတွေထင်းသိမ်းပြီးတော့သွာလာနေတာလဲဆိုတာ
။ဒီလိုကိုသားရဲ့ဟိုးရီနှစ်ပေါင်း50လောက်တုန်းက Mississippi မြစ်ဘေးက New Orleans မြို့မှာဒီကနေ့ခေတ်မှာနေစဉ်သတင်းစာတွေအင်တာနက်တွေရှိတယ်လို့မျိုးဆက်သွယ်ရေးကကောင်းကောင်းမရှိဘူးလေ။အဲ့တော့ဒီ Mississippi မြစ်ကြောတစ်လျှောက်ခီးတွေကိုတည်ယူပို့ဆောင်ပေးနေတဲ့အပျော်စီးမြစ်တင်မောကြီး Natchez ကသင်းမောစိတ်ကန်းကိုစိုက်ကတ်တဲ့အချိန်ထွက်ခွာမဲ့အချိန်တွေကိုလူတွေကိုအသိပေးတဲ့အခါမှာရေနွေးငွေသုံးအော်ဂင်တူရီယာဆောင်ကိုပေးပြီးတော့လူတွေကိုအချက်တက်ရတယ်တဲ့ဟိုဝေးမှန်ချီတဲ့အရက်ကနေပါကြားနိုင်တဲ့ Natchez မြစ်သင်းမောဘော်ကအော်ဂင်တန်ကတော့ New Orleans မြို့ရဲ့အသွေးသားတစ်ခုလိုကိုဖြစ်နေတာပေါ့ရှင်ရေနွေးငွေကိုသုံးပြီးတိခတ်တဲ့ဒီအော်ဂင်တန်ကဒီသင်းမောကြီးရဲ့ထူးခြားမှုပဲပေါ့ဒီအော်ဂန်ကိုတီးခတ်တဲ့လက်ကွက်တစ်ခုချင်းအလိုက်ရေနွေးငွေလှိုင်းလေးတွေအပေါ်တက်ရင်းကနေတာကိုလည်းမြင်ရနိုင်တယ်လေ။ဒီသင်းမောကြီးကိုစတင်ခုံပေါင်းချိန်တွေကသင်းမောကပ္ပတိန်မှုအဖြစ်တာဝန်ယူခဲ့တဲ့ Clark Dock Holly ကတော့ဒီအော်ဂန်တန်ရဲ့အကျွမ်းဝင်ဆုံးလူတစ်ယောက်လို့ဆိုရမှာပဲ။သူပြောတာကိုနားထောင်ကြည့်ပါဦးနော်
။ Far as I know it's the only sound that you can see. You can see it happen.
ကျွန်တော်ဒီတော့ဒီအော်ဂန်တန်ကအခြားဘာနဲ့မှမတူတဲ့တစ်ခုတည်းသောဒုရီယာတန်ပါ။ရင်ွေးငွေနဲ့တိခတ်ပြီးထွက်လာတဲ့အတန်ကိုကိုယ်တိုင်ကြားနိုင်ပါတယ်လူတစ်ယောက်ကဒီနေရာကိုတက်လာပြီးဒီလိုအတန်ထွက်အောင်တိခတ်တာမြင်ရတာကတကယ့်ကိုနှစ်လိုပဲကောင်းလှပါတယ
်ဒါကတော့ဒီသင်းမောကြီးရဲ့ပထမဆုံးကပ္ပတိန်အဖြစ်တာဝန်ယူခဲ့တဲ့မစ္စတာဟောလီပြောသွားတာလေ
ဒီအော်ဂန်တန်ကကျွန်တော်နားထဲမှာတော့အခုခေတ်မြို့ထဲမှာကားနဲ့လှည့်ပြီးတော့ရေခဲမှုရောင်းတဲ့ဆိုင်ကထွက်တဲ့အတန်လေးတော့ခက်ဆစ်စင်ပဲဗ
ျဟုတ်တယ်ကိုသားရဲ့ဒါပေမဲ့အဲ့ဒီခေတ်တုန်းကတော့ဒီအတန်ကနက်ချက်စတီမော်ဂျီစိတ်ကမ်းမှာစိုက်နေပြီဆိုတာကိုလူတွေကသိနိုင်တဲ့တခုတည်းသောထူးထူးခြားခြားအချက်ပေးတယ်လေဒီတန်ချားပြီဆိုတာနဲ့မစ္စစ်ပီမြစ်ထဲမှာအပျော်စီးသင်းမောနဲ့သွာလာခြင်းကြတဲ့ခီးသွွားတွေဒေသခံတွေစိတ်ကမ်းကိုဆင်းလာကြတာပေါ့ဒီသင်းမောကြီးကို1995ခုနှစ်ဧပြီလ17ရက်နေ့ကစပြီးတော့ပြေးဆွဲခဲ့တာလေMrs. B မြစ်ကြီးရဲ့မှာမိသင်မောပြိုင်ပွဲတွေလုပ်ခဲ့ဘူးတဲ့အချိန်တိုင်းမှာလဲဒီ Natchez မိသင်မောကြီးကတခြားနာမည်ကြီးသင်မောတွေကိုတော့ကြော်ပြီးတော့အများနဲ့အနိုင်ရခဲ့တယ်လို့ဆိုရဲရှင့်တကယ်မိသင်မောကောင်တစ်စင်းအဖြစ်နဲ့အတိမတ်ပြုခံထားရတာပေါ့လေအခုချိန်ထိလဲဘေးကင်းလုံခြုံမှုအပိုင်းမှာစိတ်ချရဆုံးမိသင်မောတစ်စင်းဖြစ်တယ်လို့တက်တောင့်တက်တာဖြစ်မှုအပိုင်းမှာလဲနာမည်ရတယ်လေဒီ Natchez အပျော်စီးမိသင်မောကြီးဟာ Mrs. B မြစ်ရဲ့အလှလိုတော်တချို့ကတင်စားပြောကြတယ်လေလက်ရှိအချိန်မှာ Natchez အပျော်စီးမိသင်မောကြီးကိုမောင်းနေတဲ့ Captain Donald Houghton ဆိုရင် Natchez လိုမိသင်မောကြီးတွေနဲ့ Mrs. B မျက်စိကြောင့်မြေ New Orleans မြို့ဆိုတာဖြစ်လာရတာလို့ပြောတယ်လေ
Well not many people can say they're a steamboat captain 100 years ago
အခုချိန်မှာတော့မိသင်မောမောင်းတဲ့ Captain တွေပါလို့ပြောနိုင်တဲ့သူသိမ့်ရှိနိုင်တော့ပါဘူးလွန်ခဲ့တဲ့နှစ်တရာလောက်တုန်းကတော့ကျွန်တော်ဟာမိသင်မော Captain တယောက်ပါလို့ပြောနိုင်တဲ့သူတွေအများကြီးရှိပါလိမ့်မယ် အသွာလာများပြီးရှုပ်ထွေးတဲ့ New Orleans စစ်ကမ်းနဲ့မိသင်းမော့အစ်စ်တွေခုံမောင်းနေသေးတယ်ဆိုတာနဲ့တချိန်က New Orleans တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာတွေကိုကြည့်ရှုခွင့်ရအောင် Mrs. B. မြစ်ကြီးရဲ့သဘာဝအလှကိုလူတွေတွေ့မြင်ခန်းစားနိုင်အောင်ဒီမိသင်းမော့ကြီးကပို့ဆောင်ပေးနေတာပါဒီနေရာမှာ New Orleans မြို့တည်ရှိတာကMrs. B. မြစ်ကြီးကြောင့်မိသင်းမော့ကြီးတွေကြောင့်ပါလို့ Natchez မိသင်းမော့ကြီးရဲ့လက်ရှိကပ္ပတိန်Donald Houghton ကပြောသွားတာလေ
ဒီ Mrs. B မြစ်ထဲမှာ Natchez မိသင်းမော့လူပဲဟိုးရင်တွေကရှိခဲ့တဲ့တခြားမိသင်းမော့တွေရောရှိသေးလားဗ
ျခင်မိစိန်ခန်သင်းမော့ကြီးတွေအများပြားရှိနေတဲ့ဒီကနေ့ခင်မှာတော့လွန်ခဲ့တဲ့ရာစုနှစ်တွေတုန်းကခေတ်စားခဲ့တဲ့မိသင်းမော့ကြီးတွေကတော့ရှားသွားပြီပေါ့ရှင် Mrs. B မြစ်ထဲမှာဖြတ်တန်းသွားလာနေတဲ့မိသင်းမော့က Natchez အပါဝင်၃ဆင့်ပဲရှိတော့တယ်တဲ့အရင်တုန်းကလက်ကျန်မိသင်းမော့တွေအတော်များများဟာလေနောက်ပိုင်းမှာရေနွေးငွေသုံးအင်ဂျင်ဆက်တွေကနေဒီဇယ်စီသုံးအင်ဂျင်တွေကိုပြောင်းတက်လိုက်ကြတော့တကယ်မိသင်းမော့အစ်စ်ဆိုတာပုံစံသာကျန်တော့ပေမဲ့ဆက်ကတော့ပြောင်းသွားတယ်လေဒါကြောင့်လည်းအနည်း40ပြည့်သွားတဲ့ဒီ Natchez မိသင်းမော့ကြီးကရှာရှာပါပါလက်ကျန်မိသင်းမော့ကြီးဖြစ်နေတာပေါ့ Natchez မိသင်းမော့ကသင်းမော့ပဲ့ပိုင်းရပိန်တက်သင်းမော့လေဒီသင်းမော့ရဲ့အင်ဂျင်ဆက်ကတော့တတ်တားအဖြစ်85နှစ်ရှိပြီတဲ့ဒီသင်းမော့ကိုစတင်ခုံပေါင်းတာအနည်း40ရှိပြီဆိုပေမဲ့ဟိုးရင်မူလကနက်ဦးတီထွင်ခဲ့ကြတဲ့မိသင်းမော့တွေနဲ့နှိုင်းရှင်ရင်တော့ Natchez သင်းမော့ကတတ်တားအတော်နှုသေးတယ်လို့ပြောရမှာကိုသားရဲ့ Bill of Louisville ဆိုတဲ့မိသင်းမော့ကြီးဆိုရင်ပြီးခဲ့တဲ့နှစ်အောက်တိုဘာလကတတ်တန်းတရာပြေးသွားခဲ့တယ်လေဒါပေမဲ့ Natchez သင်းမော့ကတော့မူလကနက်ဦးရှေးဟောင်းမိသင်းမော့တွေအတိုင်းနောက်ပိုင်းမှာပြန်လည်တိဆောက်ထားတဲ့အထဲမှာတော့သူကအကောင်းဆုံးသင်းမော့တစ်စင်းပေါ့တစ်သားနဲ့လှုပ်ထားတဲ့ရက်ဘိန်းတွေနဲ့မင်္ဂလာဆောင်ကိမ့်မှုပုံစံလိုအထက်အထက်တွေလှုပ်ထားတဲ့သင်းမော့ကုန်းဘက်ပေါ်မှာတော့ခီးသွွားတွေနဲ့ဒေသခံအများအပြားကို Mrs. B မြစ်ကျော်တခြားနေ့စဉ်အပျော်စီးသွားလာနိုင်ဖို့နဲ့ဒီမြစ်ကြီးရဲ့သမိုင်းကြောင်းနဲ့ထူးခြားချက်တွေကိုလူတွေတွေ့မြင်ခံစားနိုင်အောင် Natchez မိသင်းမော့ကြီးကဒီကနေ့အထိဝန်ဆောင်မှုပေးနေတာလေ
ဒါနဲ့ဒီသင်းမော့ကနေတိုင်းထွက်တာလားဗျတခါထွက်လို့ရှိရင်ခီးကောဘယ်လောက်ကြာလဲ
တနေ့ကို၃ချိန်ထွက်တယ်တဲ့ခီးတစ်ခုရဲ့ကြာမြင့်ချိန်ကတော့2နာရီကနေ2နာရီခွဲလောက်အထိရှိတယ်ရာသီဥတုဆိုးဝါးလို့တဲ့အခါမျိုးကလွဲရင်တော့ဒီသင်းမော့ကြီးနေ့စဉ်ထွက်တယ်လို့ဆိုတာပဲဒီသင်းမော့ကြီးပေါ်ကနေ New Orleans မြို့ကိုအလှဆုံးမြင်နိုင်တယ်တဲ့ဒါအပြင်ကိုပဲတမိုင်းဝင် Natchez မိသင်းမော့ကြီးကိုစိတ်ဝင်စားသူတွေအနေနဲ့ဒီသင်းမော့ကြီးအကြောင်းကိုအနီးကပ်လေ့လာနိုင်အောင်လဲခီးစဉ်အတွင်းမှာစီစဉ်ပေးထားတယ်လေဟိုးရင်အစောပိုင်းတုန်းကသုံးခဲ့တဲ့သင်းမော့ဆက်ခန်းဟောင်းထဲမှာဒီမိသင်းမော့ကြီးဘလို့လဲပက်မောင်းနေနေဆိုတာခီးသွွားတွေကြည့်နိုင်အောင်ပြကန်းတစ်ခုလိုအထူးစီစဉ်ပေးထားတာရှင
့်ခီးသွွားတွေကတော့အတော်များမှာပဲနော်ဒီခီးစင်တစ်ခုကိုရောဘယ်လိုမျိုးဈေးနှုန်းတက်မှတ်လဲဗ
ျခီးသွွားတွေကတော့နေစင်မပြတ်ဘူးတဲ့ဒီသင်းမော့ပေါ်မှာအပျော်လိုက်စီးရင်ရှုခွင့်နေကြည့်တာအပြင်နေ့လယ်စာညစာစားပွဲတွေနဲ့မင်္ဂလာဆောင်လိုမျိုးအထူးခမ်းနားတွေလည်းလုပ်လို့ရတယ်ကိုသားရဲ့အဲ့ဒီအတွက်ကိုတော့ကြိုတင်အချိန်ယူပြီးတော့နေရာယူထားရတာပေါ့လေ New Orleans မြို့ Jazz Guitar အဖွဲ့ရဲ့ဂီတလက်တန်စစ်စစ်ကိုလည်းဒီသင်းမော့ကြီးကိုစီးရင်ခံစားနိုင်တယ်လို့ခံစားချက်ပါပြီးတော့ကကျင်တဲ့သူတွေရှိရင်လည်းကလို့ရအောင်နေရာစစ်စစ်ပေးထားတယ်လေဈေးနှုန်းတွေကတော့အမျိုးမျိုးပဲကိုသားရဲ့ပုံမှန်အပျော်စီးတက်တက်နှစ်နာရီခီးစဉ်ကိုတော့လူကြီးတယောက်ကို29ဒေါ်လာခွဲကနေစပေးရပြီးတော့အထူးစစ်စစ်တွေပါပါရဲဆိုရင်တော့တယောက်ကိုဒေါ်လာ100ကျော်တဲ့အထိပေးရနိုင်တယ်လေဒီကနေ့ခင်မှာတော့ Natchez မိသင်းမော့ကြီးဟာအပျော်စီးတက်တက်သင်းမော့စီးဆိုတာထက်ခီးသွွားတွေအထူးစိတ်ဝင်စားနဲ့တကူးတကလာကြည့်ကြလာပြီးတော့စီးကြတဲ့ရှာရှာပါပါမိသင်းမော့ကြီးဖြစ်နေတာပေါ့ရှင်သင်းမော့ကပ္ပတိန်ဟောင်းဟော်လီကတော့ဒါဟာအမေရိကန်တို့ရဲ့ဓလေ့ထုံးတယ်လို့ဆိုတယ်ရှင့်
It's Americana. They have paddle wheels. It's something that people just enjoy.
ဒါဟာအမေရိကန်တို့ရဲ့ဓလေ့ထုံးတမ်းပါပဲ။သူတို့မှာရေပိတသင်းမောတွေရှိတယ်ဆိုတာနဲ့ဒီသင်းမောကြီးတွေအကြောင်းကိုကြားတွေ့မြင်ရတာကလူတွေအတွက်စိတ်ဝင်စားစရာတစ်ခုဖြစ်နေတာပါ။ဒါဟာအမေရိကန်တို့ရဲ့လူနေမှုဘဝမြေကြောင်းတစ်လျှောက်နေထိုင်ကြသူတွေရဲ့နေထိုင်မှုဘဝတွေကိုအမခန်းမြင်တွေ့ခွင့်ရတာပဲလေ။
တတန်း40ပြည့်သွားပြီဖြစ်တဲ့ရှာရှာပါပါ Natchez မိသင်းမော့ကြီးကတော့ဒီကနေ့အချိန်အထိအမေရိကန်နိုင်ငံရဲ့နာမည်အကြီးဆုံး Mrs. B မြစ်ကြီးထဲမှာရွေနှင်းငွေအင်ဂျင်ကိုသုံးပြီးနေ့စဉ်စုံကြည်စမ်းကြည့်အသွာလာမပြတ်ရှိနေတော့မဲ့ပေါ့ကိုသားရဲ့ကဲဒီတစ်ပတ်တော့ဒီလောက်နဲ့ပဲနားကြရအောင်လားရှင
်ကောင်းပါပြီဗျာနောက်တစ်ပတ်ကြတော့မှပဲစိတ်ဝင်စားစရာနောက်ထပ်အကြောင်းအရာတစ်ခုကိုဆက်ကြသေးတာပေါ့
တော်ရရှိအပေါင်းဘုဒ္ဓတအဖျားပြတိုးဝနိုင်ကြပါစေရှင်
ဒါဆိုရင်အမေရိကန်တခွင်အစီအစဉ်ကိုအခုလိုတောက်ကြညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေမနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်ထုတ်လွှင့်ပေးထားပါလိမ့်ရှင်။
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍနဲ့ဤပညာတိုးတက်မှုမရှိတာဟာဘာကြောင့်ပါလဲ?စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့အမြင်ကိုဒီတစ်ပတ်မှာတင်ပြပေးမှာပါ။ မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်တဲ့အခြေခံအချက်ကြီးသုံးချက်နဲ့ပြည့်စုံနေပေမဲ့ဤပညာပိုင်းအသုံးချမှုလိုအပ်ချက်တွေကြောင့်အိန္ဒိယနိုင်ငံတွေနဲ့ရှင်ရန်တိုးတက်မှုအားနည်းနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ
်။ဒီရောင်ရည်သုံးမျိုးရှိရင်ကျွန်တော်တို့စိုက်ပျိုးရေးကကိုယ်တိုင်ပြည်လုံလောက်မှုအပြင်တစ်ကွာလုံးကိုထုတ်လုပ်ရတဲ့သိနာမျိုးစုံစိုက်ပျိုးနိုင်ငံအနေထားရှိပါတယ်။ကျွန်တော်တို့ကမ္ဘာပြည်ကနေရောင်ကလည်း24နာရီအပြည့်ရပါတယ်ခင်ဗျာ။ရေဆိုတာလည်းကျွန်တော်တို့ပစ္စည်းလေးစင်းကရေတွေကကျွန်တော်တို့ဘိုးဘပြည်ပြည်နယ်ကဒီတော့ဖြတ်ဆင်းပြီးတော့ဒီတော့မင်္ဂလာတုတ်ကြရတဲ့ကိုစီးဆင်းသွားတယ်။ကျွန်တော်တို့တိုင်းပြည်ကရေတောက်နေပြီးအလုံးဟာဒီမြစ်ကြီးကိုတောက်ရခိုင်းတဲ့မြစ်ကြီးကစားတဲ့ကိုဒီမြောက်ဘက်ကနေတောင်ဘက်တင်လာတင်တော်လို့ရေမြစ်ကြီးစီးဆင်းခဲ့ပဲဟုတ်လား။နေရောင်ရေဆိုလည်းကဘာမှာဒီတိုင်းတာမှုရနေရောင်ရေကလည်းဒုတဲ့တော်တော်ကြီးကြီးမားမားရှိတယ်ဆိုရည်ကြီးအားဖြင့်လည်းရှိတော်အောင်ဆယ်နိုင်ငံမှာနမိရှာပြင်ရင်ဒုတိယအကြက်ပြန်လို့နိုင်ငံဖြစ်တယ်။ဒါပေမဲ့လူကြီးအားဖြင့်လည်းရှိတော်အောင်မှာတန်း90ကျော်ကျော်60နဲ့ဆိုတာလည်းအနည်းဆုံးဖြစ်တယ်။မြေကျဲဆုံးလူကြီးအနည်းဆုံးတို့တော်လည်းသိနံနဲ့ပတ်သက်လို့ဒီနေ့ကျွန်တော်တို့နိုင်ငံရဲ့ထုတ်လုပ်တဲ့သိနံကဒုတိယကွာရှစ်မတိုင်ခင်ကနေပြီးတော့မှ1960နှစ်ဒီနိုင်ငံတော်အာဏာမသိမ်းမီကာလအထိကကမ္ဘာမှာမြန်မာရေလို့ပဲနာမည်ထင်ရှားရှားနဲ့ဆန်စွာထုတ်လုပ်နိုင်မှုကိုအမိတွင်ရခဲ့တယ်။အဲ့ဒါကကျွန်တော်ကဘဝမှာနှစ်ပတ်တည်းအစ်ကိုဆန်3နာတီထုတ်လို့ရခဲ့တယ်။ဒီ60နှစ်နောက်ပိုင်းကနေပြီးတော့မှယနေ့ထိဆိုလို့ရှိရင်တော့ကျွန်တော်တို့ကလူလူလိမ့်လိမ့်လေးနဲ့ပဲကျွန်တော်တို့ဒီဆန်နဲ့ပတ်သက်ပြီးတော့တတိကိုတန်းခွဲလောက်ပဲထန်ကုန်ထုတ်နိုင်တယ်။ဒီကနိုင်ငံနေနဲ့နှိုင်းရှင်မှဆိုရင်တော့ကျွန်တော်ကချက်ပြည့်မြေများတော်လေပြောတဲ့နည်းတဲ့ထိုင်းနိုင်ငံကကဘာမှာနှစ်ပတ်တည်းဆန်ထုတ်လို့ဆုံးနိုင်ငံဒီနိုင်ငံကကျွန်တော်တို့တနစ်ကိုထိုက်ပြီးရင်ဆန်တန်ကျိ6တန်းလောက်ကိုကဘာကိုရောင်းနိုင်တယ်။ထိုင်းက10တန်းလောက်ရောင်းနိုင်တယ်။ကျွန်တော်နိုင်ငံကတန်းခွဲလောက်လူလူလိမ့်လိမ့်လေးပဲဒီဘက်တွားနေတယ်ဆိုတော့ရေရှည်မှာဆိုလို့ရှိရင်စံတမနဲ့ပတ်သက်လို့ထူထူမှုကတော်တော်ကိုစိုးရိမ်စရာရှိတယ်
။ဒါဟာတဘာဝကပြည်ပဆုံဆုံပေးထားတဲ့မြေတွေရေတွေကိုတည်တည်ချာချာစီမံနိုင်မှုမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်
။ပြောရမယ်ဆိုရင်တော့စီမံနေနဲ့ပတ်သက်ပြီးတော့ဗျာဒီမြေတွေရေတွေနဲ့ပတ်သက်ပြီးတော့စီမံလုပ်နေတော့ဗျာတကယ်တော့ဆိုတော့ဒီမြေတွေရေတော့ပေါ်ကျဲသွားပါတော့လေဒီနေ့ထိကျွန်တော်တို့ကညတွေ9တန်း10တန်းရောင်းတဲ့ချိန်မှာတန်းလောက်ကိုတူတူလေးကိုရောင်းပြီးတော့နိုင်ငံတော်အတွက်အရန်အရေးပေါ်စားသမှုနဲ့ပတ်သက်ပြီးဘာမှတော်တော်နိုင်မှုမရှိဘူးနိုင်ရှင်ကြီးပြောမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံကြီးဆိုလို့ရှိရင်သူတို့နိုင်ငံရဲ့လူဦးရေအလုံးစားတောက်နိုင်မှုကုလုံနဲ့ပြင်ဒီနေ့ကိုဆန်တန်းတန်း30သဘောကဘေးတန်အမြေတွေကိုအရန်စံနေတဲ့အရေးပေါ်စားသမှုနိုင်မှုသူတို့တော်တော်နိုင်တယ်ကဘာလို့လဲယနေ့သူတို့ကထိုင်းနဲ့ပြင်နိုင်တဲ့လို့ရှင်ပြီးတော့ဆန်ကိုအေးနှုံးနှိမ့်ပြီးတော့ဆန်တန်းတန်း10တန်းလောက်ထိထုတ်နိုင်တဲ့အနေအထားတွေရှင်ပြန်နိုင်တဲ့အနေအထားရှိဒါပါလို့ဆိုလို့ရှိရင်နိုင်ငံကြီးတော်တဲ့လူကြီးများတော်လဲဒီမြေကြီးကိုစီမံမတတ်မယ်ဆိုလို့ရှိရင်နိုင်ငံအတွက်ကိုစားရုံနေရပူစရာမရှိဘူးဆိုတာကိုပြောပြတာပါ
နိုင်ငံအတွက်စိုက်ပျိုးရေးကဏ္ဍတိုးတက်မှုတွေထဲမှာရေစီမံခံခွဲမှုကအရေးပါပါတယ
်သူတို့နိုင်ငံတွေကရေနဲ့မြေနဲ့စီမံနေကောင်းတယ်ရေနဲ့ပတ်သက်လို့တရုတ်နိုင်ငံကြီးကဒီလိုမှာခြေရီတောက်တဲ့ပတ်သက်ပြီးတော့ခြေကိုခြေတောက်ရနေ90နုံပြေးနိုင်တယ်။နိုင်ငံရဲ့ဤနာမျိုးစုံကိုထုတ်လုပ်နိုင်တဲ့အတွက်ဒီနေ့ကမ္ဘာမှာဒီတရုတ်နိုင်ငံကဆန်ထုတ်လုပ်နိုင်ဆုံးတယ်။ဒီတော့ဆိုရင်အိန္ဒိယနိုင်ငံတရုတ်နိုင်ငံတွေကနှပ်ပြပြီးတော့ဒီနေ့ဒီကတ္တနာကြီးကနေဖြစ်ရှိနိုင်ပြီးတော့နိုင်ငံများကိုလည်းတင်ပို့နိုင်တယ်။နောက်ပြီးတော့ကျွန်တော်အယံဆန်နေနဲ့ထားနိုင်တယ်။ဒါဆိုကျွန်တော်တို့နိုင်ငံမှာကအခုသူ့ကလိမ့်ငါလေးနဲ့တွားနေရတဲ့အနေအထားဆိုတော့တော်တော်ကိုစိုးရိမ်ပွေရာအနေအထားမှာရှိပါတယ်။
ရေစီမံခန့်ခွဲမှုသာအရေးပါတာမဟုတ်ပါဘူး။မြေယာအသုံးချမှုကလည်းစိုက်ပျိုးရေးအတွက်အရေးကြီးပါတယ်။အိန္ဒိယ၊ဗီယက်နမ်နိုင်ငံနဲ့ရှင်းပြကြည့်အောင်ပါ
။ကျွန်တော်ဗီယက်နမ်နိုင်ငံကဆန်စပွားထုတ်လုပ်တာကိုကမ္ဘာ့ဒုတိယနိုင်ငံလိုက်ပြီးတော့မှီနိုင်တဲ့အမိသားလုပ်နိုင်တဲ့ပြင်ကော်ဖီနဲ့ပတ်သက်လို့လည်းကျွန်တော်ရှက်ပြီမှာစိုက်တဲ့သကားပီကကော်ဖီမျိုးစားကိုဟက်တာ၅သိန်းအီကနဲ့ဆိုလို့ရှိရင်တော့ဒီကခွန်သိန်းကိုရှိသိန်းအဲ့လောက်ထိသူကသွားတာပါဗျာ။တကယ်ကဘာမှဆိုရင်ဘရာဇီးပြီးတော့သူကကော်ဖီမှာလည်းဒုတိယနေရာနေပို့နိုင်ပြီပဲကြ။ဘဝကြီးမှာကျွန်တော်မင်းမျိုးကနေပြီးတော့နောင်ရှူကြောင်းမဲဒီဘောလာရှူကိုခိုင်သိန်းဒီဘောမူဆန်နန်းခန်းရှောင်းရုံမှာတလျှောက်လုံးမှာစိုက်နိုင်တဲ့ကော်ဖီမြေတွေရှိပါတော့လေ။ကော်ဖီစိုက်တဲ့မြေတွေကတော်လည်းသုံးမြင့်ခံရတယ်။မြေပြုတ်တစ်မျိုးတည်းမြေသိမ်းရသိမ်းကအေကာ2သိန်းအောင်ရှိတယ်။ကျွန်တော်ဒီမှာကော်ဖီစိုက်တဲ့မြေတွေပါသွားမယ်။ကော်ဖီဆိုပြီးတော့ခေါင်းပြန်ပြပြီးတော့ချာတော်လည်းတော့နားရရှိတယ်ကော်ဖီစိုက်တဲ့မြေတွေရှားပြီးတော့ရုံးရှိတော့လေကော်ဖီနဲ့ကော်ဖီမိတ်ဖြစ်စတန်းရှစ်စလောက်တွင်းနေရတယ
်အခုလိုရေနဲ့မြေယာစီမံခန့်ခွဲမှုတွေကလည်းနိုင်ငံတကာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍကိုတက်ရောက်စေတာမဟုတ်ဘဲတွင်းကုန်ကန့်သက်ပေးမှုကလည်းအရေးပါပါတယ်ဥပမာနိုင်ငံရဲ့ချားကစားသုံးစီတင်သွင်းမှုကနေပင်းနှံနေကြာစိုက်တဲ့တောင်သူတွေကိုထိခိုက်စေတာမျိုးပါ
ကျွန်တော်တို့မှာစာရေးပြည်ရေးနဲ့ပတ်သက်ပြီးတော့မကွေးတိုင်းတခိုင်တိုင်းမန္တလေးအေရီယာပေါင်း3000လောက်ရှိတယ်။2000တောင်းတောင်းလို့ရှိတဲ့အေရီယာမှာကျွန်တော်1988မတိုင်ခင်တော့ဒီတိုင်းဒီလိုမှာစားသုံးစီကဖူလုံနေ။ဒီလိုကဒီနိုင်ပြည်ရဲ့နိုင်ငံကြတွေနဲ့အဆင်ပြေတယ်။1988နောက်ပိုင်းမှာကျတော့ငံတော်အနေနဲ့စားသုံးစီကိုတက်တဲ့ဈေးနဲ့မလေးရှားဘက်ကနေ Twin Express ကြောင်ဒီစီးရုံးစီကိုတစ်ပိတ်သားမှာ1300လောက်ရှိတယ်။ကျွန်တော်တို့ဒီတွင်းမှာရှိတဲ့ထုတ်တဲ့ဘေးစီများစီမိမိကြစီကတော့20လောက်ရှိတော့။အဲ့တော့ဘာဖြစ်လို့ဆိုတော့ဒီလည်းနန်းနေကြထုတ်တဲ့တောင်းတဲ့သမားတွေကဒီစာအုပ်စီကျင်းလုံးနဲ့ရှင်ပြီးသူတို့မှရှုံးနေရရင်ဆိုင်ရတယ်။ထုတ်လို့ကမရှင်းတိုင်နိုင်ဘူးပေါ့ကနော်။မရှင်းတိုင်နိုင်တဲ့အတွက်ဒီထုတ်လို့ကတော်တော်လေးကိုကြာဆင်းတယ်။ကျွန်တော်တို့ရဲ့တိုက်ပြည်မှာဘလောက်ထိယူပေါက်ဖြစ်သွားလဲဆိုလို့ရှိရင်မွာပြည်ရဲ့သွင်းကုန်ပစ္စည်းတန်ဖိုးရဲ့အများဆုံးတော့တန်ဖိုးကိုစီအုပ်စီမှာတွားပြီးတော့တုံးဆက်တော့တွေ့ရတယ်။ဘလောက်ထိတုံးဆက်လဲဆိုရင်ဒီနေ့ကဒေါ်လာတန်ပေါင်း900ဘောက်ကိုစီအုပ်စီတင်သွင်းနေတာပေါ့နော်
။အခုလိုလိုအပ်ချက်တွေအများအပြားရှိနေတဲ့အထက်ကအရေးကြီးတဲ့အချက်တစ်ခုကရေအသုံးချမှုကိုပြုပြင်ပြောင်းလဲပေးဖို့ဖြစ်ပါတယ်
။စေတောက်လုံကတပီလုံးမှာ900လုံးမှရှိတော့စေတောက်လုံကကိုမြေတောက်လုံကနေအဖြစ်ပြောင်းလဲပြီးတော့မြေတီချောင်းတွေအရာဝင်ဒီချောင်းအင်းရိုင်တွေမှာရှိတဲ့ရေတွေကိုလူရေခါမှာကျွန်တော်မြေတီစီမံကိန်းတွေနဲ့ပြေးနိုင်မယ်ဆိုလို့ရှိရင်စောစောကတိနံဒါတိနံမဆိုကျွန်တော်တို့ကမြေရည်မှာနေရာပြည့်ဝနဲ့စိုက်ကျိုးခြင်းအားဖြင့်ကျွန်တော်တို့ဒီမဲကောင်မြေဝန်းကိုအကြောင်းပြုပြီးတော့ထိုင်းနဲ့ပြည်နယ်လိုကျွန်တော်တို့ကနိုင်ငံရဲ့လိုအပ်တဲ့စီးနံတွေကိုအချိန်ကြီးစိုက်ကျိုးထုတ်လုပ်နိုင်မှာ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြာနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အခုလိုသတင်းပတ်စင်ကဏ္ဍတွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့တကွပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကနေအခုအသံလွှင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုတော့အစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ကြပါသေးတယ်။မနက်ပိုင်းစနေနေ့မနက်ပိုင်းအစီအစဉ်တွေကိုအခုညပိုင်းမှာနားဆင်ကြကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ line 32 40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA American တန်ရဲ့တောက်ကြနေညပဲအသံလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်
ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့မယ်လို့ယူဆတဲ့အစ္စလာမ်အစွန်းရောက်လို့တန်တရားရှိသူ18ဦးကိုဖမ်းဆီးဖို့အတွက်ဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့တယ်လို့အီတလီရဲတွေကပြောပါတယ်။သူတို့ဟာဗက်တီကန်နန်းတော်ကိုဝင်ရောက်တိုက်ခိုက်ဖို့ပါအစီအစဉ်တွေဆွဲထားနိုင်တယ်လို့ဆိုပါတယ်။ဒီတန်တရားရှိသူတွေထဲက2ဦးဟာအိုဆာမာ ဘင်လာဒင်ရဲ့ကိုယံတော်တွေဖြစ်မယ်လို့ထင်ရကြောင်းအစိုးရရှေ့နေမော်ရိုမူရာကပြောပါတယ်။တခြားတန်တရားရှိသူတွေဟာဗက်တီကန်နန်းတော်ကိုဝင်ရောက်တိုက်ခိုက်ဖို့အတွက်အစီအစဉ်တွေဆွဲနေတယ်လို့ယုံကြည်ရကြောင်းသူတို့တွေအခုလိုတိုက်ခိုက်ဖို့စီစဉ်နေတာကိုပြသတဲ့ချက်ပေးမှုတွေကိုသူတို့ဆက်သွယ်ပြောကြတဲ့တယ်လီဖုန်းတွေကကြားဖြတ်နားထောင်ရကနေသိခဲ့တာလို့ဆိုပါတယ်ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနယ်စပ်မှာလာရောက်ချထားတာဟာအခုဆိုရင်အတော့ကိုအခိုင်အမာဖြစ်နေပြီလို့ NATO အဖွဲ့အကြီးကဒီကနေ့ပဲပြောကြလိုက်ပါတယ်ဒီထက်မှလက်နက်ကြီးတထောင်ကျော်ပါဝင်တယ်လို့အဆင့်မြင့်ဤပညာသုံးလက်နက်တွေတန့်ကားတွေနဲ့အမြောက်တွေလည်းပါဝင်ပါတယ်ယူကရိန်းမှာအပြစ်ခတ်ရက်စဲရေးကိုလှုပ်ထားပေမဲ့ရုရှားဟာယူကရိန်းအရှိတ်ဘက်ခြံခွဲထွက်ရေးတပုံတွေကိုစစ်လက်နက်တွေထောက်ပံ့နေတယ်လို့အဆင့်မြင့်တင်နန်းတွေကိုလည်းပေးနေတယ်လို့ NATO အကြီးကဆက်ဆွဲပြောဆိုလိုက်တာဖြစ်ပါတယ်ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့ပတ်သက်ပြီးမြေရေပင်လယ်ထဲမှာကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေလုပ်ကိုင်ဖို့အတွက် EU ဥရောပသမ္မတကရန်ပုံငွေ30တိုးပြီးချထားမဲ့လုပ်ရက်ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေကြိုဆိုလိုက်ပါတယ်အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ဗန်တောင်းစိတ်သက်ဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစင်ကဒီကနေ့ကြားရောက်တဲ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်အခမ်းအနားမှာပြောပါတယ
်။နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားခဲ့တာပါ။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာခမ်းမင်းဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.